တဲ့ဘုန်းတော်ကြီးမြတ်စွာဘုရားကဘုနာတတရားရအချောင်းတရားအထုတ်လို့အသိဉာဏ်ဖြစ်ကြောင်းနေမှာဣရိယာပဋ္ဌာကဣရိယာပုလျောင်းထိုင်ရသွား၄ပါးဣရိယာဒုက္ခကချမ်းချမ်းသာသာဒေဝနတာကမိဝဲရမယ်ဣရိယာပုချမ်းချမ်းသာသာမိဝဲတာဒီတရားရအချောင်းတစ်မျိုးပဲမိဝဲရမယ်ဣရိယပဋ္ဌာဒုက္ခဒေဝနတာဣရိယပုဂ္ဂိုလ်ချမ်းချမ်းသာသာဘာလို့မိဝဲရတာတုံးဆိုတော့မြတ်သောအာဖြင့်မျက်နှာကြိုးကြီးတွေတင်းနေတယ်တရားအမထုတ်ခင်တော့မျက်နှာလေးကကြီးနေတာတရားအထုတ်မှမျက်နှာကြီးကတင်းသွားတာနေသာတလူလေးနဲ့တရားအထုတ်ပါတရားအလုံးအထုတ်တဲ့အခါမှာဘုန်းတော်ကြီးမြတ်စွာဘုရားလက်ထက်တော်ကဆိုပါသူအရှင်စုလပန်တရားအထုတ်နေတယ်လက်ကင်မွာလေးကိုကိုင်းပြီးတော့ဘုန်းတော်ကြီးမြတ်စွာဘုရားကလက်ကင်မွာလေးကိုင်းပြီးတော့တလူလေးနှလုံးသွင်းဆိုခိုင်းခဲ့ရဇောဟရဏံရဇောဟရဏံရဇောဟရဏံအမှန်ကလက်ကင်မွာလက်ကင်မွာလို့ဆိုတာပါလက်ကင်မွာကိုလက်ကင်မွာဆိုတာပါဒါပေမဲ့ပါဠိလိုဆိုတာနဲ့မြန်မာလိုဆိုတာနဲ့နည်းနည်းကွာတယ်ရဇောဟရဏံရဇောဆိုတာမြူမုံဟရဏဆိုတာဆောင်းရဇောဟရဏံဆိုတာလက်ကင်မွာကိုအဝတ်ထည်ပိုင်းလေးကိုခေါ်တယ်သူဘာသဘောပေါက်သွားလို့ဆိုတော့အော်လက်ကင်မွာလေးကိုဆုံရင်းညင်ဆုံရင်းညင်ရနေပြီးတော့လက်ကင်မွာမှာကိုယ်လက်ထဲကအညစ်အကြေးတွေပိတ်ကပ်သွားတာသွားတွေ့လက်ကင်မွာမှာလက်ကင်မွာမှာကိုယ်အညစ်အကြေးတွေပိတ်အရိကြတော့မှာအော်ဒုက္ခနာကိုကြီးဟာအတုပဒုက္ခနာကိုကြီးဟာမတည့်မတည့်ယုံစရာငါခန္ဓာကိုယ်ကြီးကစသည်အားဖြင့်အမှန်တိုင်းသိသွား။ဟိုလက်ကိုက်မွားကိုလက်ကိုက်မွားလက်ကိုက်မွားယွတ်နေုံနဲ့တော့အမှန်တိုင်းသိမှာမဟုတ်ဘူးလေ။အဲ့ဒါလို့သိနေတဲ့အချိန်မှာကြာမှာဘုန်းတော်ကြီးမြတ်စွာဘုရားကအဘိညာဉ်တစ်ခုနဲ့ရှေ့နှမ်းမှာကြွပြီးတော့ပြောသလိုကိုထင်ရလောက်အောင်ဟောပြီးဟုတ်ခန္ဓာကိုယ်ရဲ့အကြောင်းလေးအဲ့ဒါလိုမျိုးဟောပြတာပြောချင်တာကတော့တဦးတယောက်တရားအားထုတ်နေရင်ဘုန်းတော်ကြီးမြတ်စွာဘုရားကအားထုတ်နေတဲ့အခိုက်ပြောပြီးမှတရားရမယ်ဆိုရင်ဇံပညာတကူနဲ့ပြောပြီးတယ်များကြီးပါပဲတချို့သေတပင်ရင်ဝါတပင်အောင်မှာတချို့ယဟန်တော်တွေအတို့အားထုတ်နေဘုန်းတော်ကြီးမြတ်စွာဘုရားတကူနဲ့ကြွပြီးတော့ရှင်နာမှာရောက်ထိုင်ဟောပြီးသူတို့ဟောပြီးတာဥပဒါစာရီတို့ဆိုလဲဒီတိုင်းပဲထေရီမကြီးဆိုလဲခြေစင်းအင်းမြင့်မှာခြေပေါ်မှာခြေစင်းအင်းမြင့်ပေါ်မှာခြေတော့တင်းပြီးတော့ရေလောင်းချလဲရေလေးစီးကြလောအဲအဲ့ဒါလိုမျိုးတကိုးနဲ့လန့်လန့်ဟောတာမျိုးအဲဦးဇင်းတို့ကျတော့အဲ့ဒါလိုတကိုးမျိုးဘာကမှမရတော့အခုလိုယောဂီတို့ထိုင်နေတဲ့အခါမှာတကယ်ကိုလူကိုလုံးကြီးနဲ့ရှိမှလာထိုင်ပြီးပြောပြရတာလာထိုင်ပြီးပြောပြရတာဒီယောဂီဒီပရိသတ်အခြေအနေကိုကြည့်ပြီးတော့ပြောပြပါမယ်ယောဂီတို့တရားအထုတ်တဲ့အခါမှာဣရိယာပဋ္ဌာဒုက္ခသေဝနတာဣရိယာပုဂ္ဂိုလ်ချမ်းချမ်းသာသာမိဝဲခြင်းသည်လဲတရားရချောင်းတစ်ခုအသိဉာဏ်ရချောင်းတစ်ခုအခုဒီလိုနေလို့ကိုယ်ခန္ဓာကိုယ်ကြီးဆင်းရဲနေတယ်ဆိုနည်းနည်းရှုပြီးပြင်ပေးပါဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဟောထားတယ်ဣတိယပဋ္ဌာဒုက္ခသေဝနတာအထာဂရဆရာကိုရောမြတ်ကြီးကိုတိုင်းအထာဂရတွေမှာဟိုနေရာဒီနေရာမှာအများကြီးရှင်းပြတာကိုဆင်းရဲမှုများတကယ်လို့ဖြစ်နေကိုမှနာကျင်ကြိုက်ခဲမှုများဖြစ်နေ စိတ်ကကမ္မထာအာယုံစီမရောက်ဖ ೇನೆ အဲ့ဒီနာကျင်ကြိုက်ခဲမှုတိတာတဲ့စီပဲစိတ်ရောက်နေတတ်တယ်စိတ်ရောက်နေတတ်တယ်အဲ့ဒီလိုစိတ်ရောက်တဲ့အခါမှာကမ္မထာအာယုံစီစိတ်မရောက်ဖ ೇನೆ အဲ့ဒီနာရကျင်နာစီစိတ်ရောက်နေကမ္မထာပြတ်တယ်နာကျင်ကြိုက်ခဲနေတဲ့အာယုံကိုစိတ်ရောက်နေတဲ့အတွက်တမာတိလည်းမရဘူးကမ္မထာအာယုံလည်းလျှော့ကြတယ်အထက်မဉဏ်ပူညာလည်းမရဘူးတလုံးကိုအတိအကျပြောထားတယ်အနန္တမမီမီတို့ဣရိယာပုဂ္ဂိုလ်ချမ်းသာအောင်နေပါအခုအောက်ပြီးတော့တချို့ဆင်းထိုင်နေထိုင်ပေါ့တချို့ကလထိုင်နေပဲထိုင်နေထိုင်ပေါ့ရတာကိုယ်နဲ့တင့်တယ်လို့ကိုယ်နဲ့တင့်တယ်လို့သာကိုယ်လုပ်ပါရတယ်အခုတရားထိုင်နေတုန်းကိုတရားခေါ်ပြီးတာဘုန်းတော်ကြီးမြတ်စွာဘုရားလည်းဒီလိုခေါ်ပြီးတာဒါလည်းမဟုတ်ဇင်းတို့လည်းဖယားနီဖယားရှင်ကိုရောမြတ်ကြီးပြောတဲ့အတိုင်းမျိုးလိုက်ပြောပြီးတာဟုတ်ကတကူးနဲ့ပြောတာဒီကတတ်ရိုက်လာပြောတာဒါပဲရှိအရှင်ဘုရားအရှင်ဘုရားပြောတဲ့အတန်တွေတပြည့်တော့အားထုတ်နေတော့ကြားတော့တရားပြက်လိုက်တာအဲ့ဒါတရားတန်ကြားတာကိုအဆင်မပြေဘူးထင်လို့ပြက်တယ်တရားတန်ကြားတာဟာကိုယ့်အတွက်အဆင်ပြေရင်ဘယ်မှာပြက်တော့မှာလဲအဆင်ပြေအောင်ပြောပြမှာပါအခုဒီယောဂီတွေနဲ့တင့်တော်အောင်ပြောရင်တော့အဆင်ပြေအောင်ပြောတယ်ဆိုတာဒီကပြောပြနေတဲ့တရားစကားဟာယောဂီတို့တရားအလုပ်အားထုတ်တာနဲ့လည်းအထောက်အကူပြုပါယောဂီတို့အနေနဲ့လည်းပဲဒီတရားစကားကိုဒီလိုအချိန်မှာစိတ်ဝင်စားအောင်စိတ်ဝင်စားစရာတန်ဖိုးကြည့်တာမျိုးပြောပြီးရင်ဘယ်အနောက်ရှက်ဖြစ်တော့မှာယောဂီတို့တရားအထုတ်တယ်ဆိုတာကိုတရားကျင့်တယ်လို့ခေါ်တယ်တရားကျင့်တယ်လို့ခေါ်တယ်တရားကျင့်တဲ့အခါမှာလူအကျင့်ပါတာရဲ့စိတ်အကျင့်ပါတာရဲ့နှမျိုးရှိပါတယ်မိမိတို့ကလူအကျင့်ကျင့်ရမှာလားစိတ်အကျင့်ကျင့်ရမှာလားဆိုတာဒီပြိဋ္ဌာတ်ဒီပြောစရာမလိုတော့လူအကျင့်ကျင့်နေုံနဲ့ကတော့မရဘူးစိတ်အကျင့်ကျင့်ရတာလူအကျင့်ကျင့်ယုံနဲ့ကတော့မရဘူးစိတ်အကျင့်ကျင့်ရတာဒီပြိဋ္ဌာတ်ဒီပြောနေကြစကားနဲ့ပြောရင်သူကတော့အကျင့်ပါသွားပြီသူကတော့အကျင့်ပါသွားပြီသူကတော့အကျင့်ရှိသွားပြီကိုယ်အကျင့်နဲ့ကိုယ်ပဲဟိဆိုတဲ့အဲ့ဒီအကျင့်ကိုပြောတာအဲ့ဒါလူအကျင့်ပြောတာမဟုတ်ဘူးစိတ်အကျင့်အဲ့ဒီစိတ်အကျင့်စိတ်အကျင့်ဆိုတာကလည်းပဲနှစ်ပိုင်းပြန်ရှိပြန်သွားပြန်တယ်စိတ်အကျင့်ပါသွားတာကတစ်မျိုးအကျင့်ပါသွားတာကတစ်မျိုးအသိပါသွားတာကတစ်မျိုးနည်းနည်းနားရှုံရင်ရှုံမှာပေါ့အကျင့်ပါသွားတာကတစ်မျိုးအသိပါသွားတာကတစ်မျိုးဒီအကျင့်ကတော့ရှောက်ဟောက်ကြီးပါသွားတာကတရားအထုတ်ကြီးတစ်မျိုးဒီအတိတရားကတောက်လျှောက်ကြီးပါသွားတာကတရားအထုံးနည်းတစ်မျိုးအဲ့ဒါလုံးနှစ်မျိုးအခုယောဂီတို့အာထုံနေတယ်နှခေါင်းအာထုတဲ့သူဗိုက်မာထုတဲ့သူယင်ပန်းအာထုတဲ့သူငယ်တိတ်အာထုတဲ့သူတကူလုံးမောမောရွာတွေကိုအာထုတဲ့သူအာယုံတွေကိုပြောနေတာပေါ့ဓမ္မမေကိုဟာကိုမှတ်နေတယ်သူဟာသူဟောဘာဖြစ်နေနေကိုဟာကိုထိတယ်ထိတယ်မှတ်ခြင်းနဲ့မှတ်နေတာသူမထိလေထိလေလောက်ချင်တယ်လောက်နေမှာသူမထိနဲ့ထိလေထိလေတောင်လောက်နေမှာပေါ့သူမဖြစ်လေကိုကဖြစ်တယ်ဖြစ်တယ်လောက်ရင်လောက်နေမှာလောက်ပေါ့ဘာဖြစ်လဲအဲ့ဒါလို့မှတ်နေကြတာဟာအတိပါတာလားအကျင့်ပါတာလားဆိုတာအဲ့နှစ်မျိုးကွဲသွားတယ်အာထုတ်ဘူးတယ်နာသီဝနှုတ်ခမ်းများကိုအဘာဝအောင်အာထုတ်ရင်ဘက်လည်းအာထုတ်ဘူးတဲ့ဒုတ်ဒုတ်ဒုတ်ဒုတ်နဲ့ငွေတိတ်လည်းလှုပ်လှုပ်လှုပ်လှုပ်နဲ့အာထုတ်ဘူးတဲ့ ဝမ်းပိုင်နဲ့အထုပ်ဖို့လည်းပိန်နာဖောင်းတော့တကူလုံးမမွှေးရတွေကိုလည်းအထုပ်ဖို့တယ်ဘယ်နည်းကမှန်ပြီဘယ်နည်းကမှားလဲဆိုတာပြောစရာမလိုဘူးလေဆရာသမားတွေပြောခဲ့တာတခုကတော့မှန်တယ်ပြောရင်တော့တခုကတော့မှားမှာပဲနှစ်ခုမတူအကုန်လုံးမှန်တယ်လို့ပဲနှလုံးသွင်းထားလိုက်တော့အခုတို့ယောဂီတို့အားထုတ်နေတဲ့တရားအားထုတ်တာဟာအားထုတ်နေကြလူတွေဟာကိုယ်နဲ့ကိုက်ရလားကိုယ်အားထုတ်နေတဲ့ဒီဟာကိုယ်နဲ့ကိုက်ရလားတစ်ချက်စဉ်းစားအားမထုတ်ဘူးတဲ့သူဟာအခုမှအားထုတ်ဖို့နီးယူတော့မယ်ဆိုရင်ဘယ်နည်းကကိုယ်နဲ့ကိုက်တယ်အဲ့ဒါလေးသိဖို့အရေးကြီးတယ်ကိုနဲ့မကြိုက်ဖဲနဲ့အာထုတ်နေရတာတော့ပြင်မှန်းတာမရှိကိုနဲ့စိတ်တူကိုတူမဖြစ်တဲ့သူနဲ့တသက်လုံးနေရတာတော့ပြင်မှန်းတာမရှိကိုနဲ့မကြိုက်ညီတဲ့အကျင့်ကြီးကိုကိုနဲ့မကြိုက်ညီတဲ့အာထုတ်နည်းကိုအာထုတ်နေရတာတော့ပြင်မှန်းတာမရှိအာထုတ်နိုင်ပါတယ်အကျိုးမပြီးဘူးခေါ်တာတရားအာထုတ်နည်းကနှစ်မျိုးရှိတယ်အကျင့်နဲ့အာထုတ်တာရဲ့အတိနဲ့အာထုတ်တာတရားအာထုတ်နည်းက၄မျိုးရှိတယ်အဲ့ဒီအကျင့်အတိကိုပဲအာယုံပြုတ်ပြီးပြန်ခွဲသွားတာမဟာတတိပဋ္ဌာနသုတ်တံဆိုတာ၄ပါးနေ၄မျိုးပြောတာနေကာယဝေဒနာစိတ်တဓမ္မကာယကိုရှုမှတ်ကြည့်သည်ဝေဒနာကိုရှုမှတ်ကြည့်သည်စေကိုရှုမှတ်ကြည့်သည်ဓမ္မကိုရှုမှတ်ကြည့်သည်ငယ်တဲ့ရင်ဘတ်နှာခေါင်းဝမ်းပိုက်တကိုယ်လုံးဖြစ်ဖြစ်ကြိုက်တာကိုရှုမှတ်ကြည့်သည်နေတဲ့ယောဂီတွေအတွက်အဲ့ဒီသတိပဋ္ဌာန်၄ပါးလေးကိုဘယ်သူဘာနဲ့ကြိုက်တယ်ဆိုတာနည်းနည်းပြောပြအမှန်ကတော့ပြောချင်တာကတော့အချိန်ရရင်တယောက်စီတယောက်စီတယောက်စီတယောက်စီကိုပြောပြပေးချင်တာဒါပေမဲ့အများနဲ့သင့်တော်အောင်တစ်ခါလဲပြောပြပေးလိုက်မယ်ပုဂ္ဂလဒိဋ္ဌာမဟုတ်ဘူးနဲ့ဓမ္မဒိဋ္ဌာမဟုတ်။တဏှာများပြညံနေပါရှုပွားကာယ ानु ပတ္တနာ။တချို့ကတဏှာများတွေညံနေတယ်။ကာယနဲ့သင်တော်တယ်။တဏှာများပါများပြညံထက်သာရှုပွားဝေဒနာ ानु ပတ္တနာ။အဲတချို့ကြတော့တဏှာများတာညံကတော့ထက်တယ်။အဲ့ဒါဝေဒနာနဲ့သင်တော်တဏှာများတာမဟုတ်ဒိဋ္ဌိများတာတချို့ကဒိဋ္ဌိများတယ်တချို့ကတဏှာများတယ်နောက်တစ်မျိုးကျတော့ဒိဋ္ဌိများပြညံနေပါရှုပွားစိတ်ဓာတ်ဥပဒနာတချို့တချို့နီးတယ်တချို့ဆရာတော်ကြီးတွေကညွန်ပြတယ်စိတ်ကိုရှုတချို့ကဝေဒနာကိုရှုတချို့ကကိုယ့်ကိုယ်ကိုရှုကိုကိုကိုရှုကိုခန္ဓာရှုကိုကိုကောင်ကြီးရှုဆိုတာကာယပေါ့ဝေဒနာရှုတာကဝေဒနာပေါ့ကိုစိတ်ကိုရှုတာကစိတ်ပေါ့ဟိုအနိစ္စဒုက္ခအနတ္တဓမ္မသဘောတွေပါပဲဆိုတာဓမ္မပေါ့ဒိဋ္ဌိများပြဉာဏ်ထက်သာရှုပွားဓမ္မနုပတ္တနာဒါကလင်္ကာပြောနေတာနားရှုပါလေမြမလူပဲရှင်းရှင်းလေးပြောတကယ်လူများကိုကတဏှာများနေမယ်ဆိုရင်ကာယနဲ့ဝေဒနာတစ်ခုခုနဲ့သင်တော်တယ်စိတ်နဲ့ဓမ္မနဲ့မသင်တော်ဘူးတကယ်လို့များကိုယ်ကဒိဋ္ဌိများနေမယ်ဆိုရင်စိတ်နဲ့ဓမ္မနဲ့ကသင်တော်တယ်ကာယနဲ့ဝေဒနာမသင်တော်ဘူးကိုယ့်ကိုယ်ကိုတဏှာများသလားညံဒိဋ္ဌိများသလားဆိုတာကိုယ့်ဟာကိုယ်သိအောင်နောက်ခွဲပြောပြီးမှာသောဒကပြောခဲ့တဲ့အကျင့်နဲ့အာထုတ်တာအတိနဲ့အာထုတ်တာနှမျိုးမှာတဏှာနဲ့ဒိဋ္ဌိကိုခုမပြောသေးပဲနဲ့ညံနေတာနဲ့ညံထက်တာနဲ့ပြောမယ်တယောက်နဲ့တယောက်မတူဘူးတယောက်နဲ့တယောက်မတူဘူးညံထက်တဲ့သူရှိတယ်ညံနေတဲ့သူရှိတယ်ညံထက်တယ်ဆိုတာကလည်းပဲအိုးစာရီတက်လို့ပေရီတက်လို့အဲ့လိုမဟုတ်ဘူးအတန်းစာရီအောင်လို့အဲ့လိုမဟုတ်ဘူးသူလည်းဘာလို့ဆိုကထာတပုတ်ကျက်တာဝါတွင်သုံးလာရမှာမရဘူး။ဒါပေမဲ့သူညံထက်တယ်။အ အဘိညာဉ်တကုမြေရှုမိုးပြန်တဲ့ယဟန္တာကြီးဖြစ်သွားတယ်။အဲ့တော့အတန်းစာကြက်လို့ညံကောင်းတာနဲ့မဆိုင်ဘူးနော်။ယောဂီတို့ကိုကိုကိုညံကောင်းတာမကောင်းတာအရင်စဉ်းစားပါ။ညံမကောင်းသည်ရှိတော့ကာယနဲ့ဝေဒနာကသင်တော်တယ်။ညံမကောင်းသည်ရှိတော့ကာယနဲ့စိတ်နဲ့ကသင်တော်တယ်။ညံကောင်းသည်ရှိတော့ဝေဒနာနဲ့ဓမ္မနဲ့ကသင်တော်တယ်။ကိုကိုကိုညံထက်သလားမထက်သလားအရင်စဉ်းစားအရှင်ဘုရားတပည့်တော်တို့မှာမစဉ်းစားတတ်ပဲဟုတ်တယ်ပဲစဉ်းစားတတ်မှာတော့ဘ ഹു သူတာရှိမှအဲ့ဒါလေးနဲ့ကိုစဉ်းစားညံထက်တဲ့ပုဂ္ဂိုလ်ဟာလောက်တာကြိုင်တာဟာတွတ်တွတ်လက်လက်ချက်ချက်ချာတာဖြည်းဖြည်းစီစီအေးအေးနေနေမဟုတ်ဘူးအဲ့ဒီအမူအရာကိုကြည်သွန်းအားဖြင့်နည်းနည်းဆုံးဖြတ်လို့ရအဲ့ဒီအမူအရာကိုကြည်တော့အဖြစ်ဆုံးဖြတ်လို့ရတယ်။ကိုညံထက်တယ်ဆိုတော့စားလေတွတ်တွတ်တွတ်ပဲ။သွားလေတွတ်တွတ်တွတ်တွတ်ပဲ။မြင်းမြန်းဆန်းဆန်းပဲ။ညံထက်တယ်သူကပြောလေခတ်တွတ်တွတ်ခပြပြပဲ။လောက်လေခတ်တွတ်တွတ်ခရှင်းရှင်းပဲ။ညံညံညံညံရှိတယ်သူကညံထက်တယ်။ညံမထက်တဲ့သူရတော့ဖြီးဖြီးစီစီအေးအေးပဲ။ဘသူဘာပြောပြောဘသူဘာလုံးလုံးလောကမှာတော်တော်လည်းလည်းလုပ်ငန်းကိုင်ငန်းကိုလုပ်တဲ့သူရှိတယ်ဖြည်းဖြည်းစီစီလုပ်တဲ့သူရှိတယ်အဲဒါတော့ဆိုရင်တော့ကိုကိုကိုညံထက်လားညံနေလားဆိုတော့ကိုသိမှာပါတော်တော်လည်းလည်းဖြည်းဖြည်းဖြည်းဖြည်းဖြည်းလုပ်တယ်ဖြည်းဖြည်းနည်းနည်းလုပ်တယ်အကြားဖြတ်ပြီးတချို့ကမေးတတ်ကြတယ်ရှင်ဖြန့်တော်တော်လည်းလည်းလုပ်တာနဲ့ဖြည်းဖြည်းဖြည်းလုပ်တာနဲ့ဘယ်ဘသူကပိုအောင်မြင်မလဲဘယ်အလုံမျိုးကဘလို့ပိုစင်မမအဲ့လိုမဟုတ်အဲ့လိုမဟုတ်လောကမှာအေးအေးဆေးဆေးစိတ်အေးလက်အေးနဲ့ဖြည်းဖြည်းဆေးဆေးလုပ်တဲ့သူတွေလည်းကြီးပွားနေတာတပုံကြီးပဲတော်တော်လက်လက်ဖြည်းဖြည်းလက်လက်လို့အောင်မြင်နေတဲ့သူတွေလည်းတပုံကြီးပဲအဲတခုတော့ရှိတယ်တချို့အလုတ်ကတော်တော်လက်လက်လုံမှကြီးပွားမယ်ဆိုရင်တော့တော်တော်လက်လက်လုံအဲ့ဒါတော့ဖြည်းဖြည်းဆေးဆေးလုပ်နေတော့မကြီးပွားမအောင်မြင်ဖြည်းဖြည်းဆေးဆေးလုံအပ်မဲ့အလုတ်ကိုတော်တော်လက်လက်သွားလုပ်ပြန်ရင်လည်းပဲဝုန်းတိုင်းကျတဲ့ခေါ်ခံရပြီးတော့အဆင်မပြေပြန်ပြောချင်တာကလောကသဘောကိုကိုဟာတလောက်လောကမှာအတွေ့အကြုံတွေရှိပြီးသားပဲတတလက်လက်ကအောင်မြင်တာလားဖြည်းဖြည်းစီစီကအောင်မြင်တာလားဆိုမဆိုင်သူ့လုပ်ငန်းနဲ့သူနဲ့ကြိုက်သွားရင်အောင်မြင်တာအဲ့ဒါလိုပဲတရားလုပ်အထုတ်တယ်ဆိုတာအဲ့ဒါပဲတတလက်လက်နေတဲ့သူအထုတ်ရမယ်တရားကတစ်မျိုးဖြည်းဖြည်းစီစီနေနေအထုတ်ရမယ်သူလုပ်တာကတရားကတစ်မျိုးဒီလူတွေနားလဲအောင်ပြောရင်ကိုယ်ဖြည်းဖြည်းစီစီအထုတ်တဲ့သူကတရားအားကောင်းတာတတ်တတ်တဲ့လှုပ်တဲ့သူကပညာဉာဏ်အားကောင်းတာအဲ့ဒါကွာတာအဲ့ဒါကွာတာနားလဲမှာပါနော်ယောဂီတို့တခုတောင်းပန်နေတာအေးမျက်နာယူအဲ့လိုတင်းမထားနဲ့တခုခုမဲပြီးတော့မရရအောင်မှတ်နေသိတာလေဒီကသိတာလေကြည်ရတာသူတို့ကြည်ပြီးကိုယ်မျက်နာတော့တင်းလာဒီကပြောတာဒီကြားနေတာပဲနေကြည့်ပေါ့ကြည်စင်းကြည်စင်းအခုလေးတင်ပြောလိုက်ပြီညံထက်တဲ့သူအထုတ်ရတာကတမျိုးညံနေတဲ့သူအထုတ်ရတာကတမျိုးကမ္မထာအယုံမတူဘူးလေအဲ့ဒါလေးမှမသိပဲနဲ့ကိုကညံထက်ပြီးညံနေတဲ့သူအထုတ်ရမှာမျိုးကြီးအထုတ်နေထုတ်တာထုတ်နေတယ်လှုပ်တာလှုပ်နေတယ်အတိတ်ပဲမရှိဘူးဖြစ်သွားမှာညံနေတဲ့သူဖြစ်ပြီးတော့ကိုကညံထက်တဲ့သူအထုတ်တာကြီးသွားလှုပ်ရင်အကျိုးမရှိဘူး ပြောလိုက်ချင်းသေးတယ်ဖြည်းဖြည်းချင်းပေါ့လေအေးအေးစီစီပေါ့ယောဂီတို့ကိုကိုသတိထားပါဒီကပြောပြတာနဲ့ကိုကိုသတိထားပါဆိုတာကအခုမှတ်နေရှုနေတာကိုသတိထားခိုင်းတာမဟုတ်ဘူးကိုဖြစ်ခဲ့တဲ့ကိုအတွေ့အကြုံလေးကိုကိုပြန်သတိထားကြည့်လောကမှာနော်ဖြည်းဖြည်းစီစီလှုပ်တက်တဲ့သူကိုမြန်မြန်လုံးဝဖြစ်မဲ့အလုပ်မျိုးခိုင်းကြည့်တယ်။ तू ဘလောက်ပင်ပန်းနေတော့။ तू မှလိုက်မလှုပ်တက်ပဲလိုက်မလှုပ်နိုင်ပဲ။ तू ကဖြည်းဖြည်းစီစီအီးသမားကိုညံနေတဲ့သူအတွက်ဖြည်းဖြည်းစီစီလှုပ်တက်တဲ့သူဟာညံထက်မှဖြည့်ဖြည့်လက်လက်လုံးဝရမယ်အလုပ်မျိုးလုပ်ရင် तू ပင်ပန်းနေတာ။ကျွန်တ ုံမှုမှာပါတွေ့မှုမှာပါလောကတော့ပေါ့တကယ်လို့များညံထက်တဲ့သူဆိုပါလို့ညံထက်တဲ့သူကဖြည်းဖြည်းစီစီလုံးမအစဉ်ပြီးမဲ့ဟာမျိုးဆိုရင်ပြပြပြပြနဲ့လှုပ်ပြီးတော့အချိန်လေးပို့ပြီးသူကပြင်းနေတာညံညံလှုပ်လိုက်လေပြီးတာပဲဘာလို့စောင့်နေရမှာလို့အဲ့ဒီလှုပ်နေရတာကြီးကိုဖြည်းဖြည်းလှုပ်နေရတာကြီးကိုစီးချက်ဝါချက်ညီအောင်လှုပ်နေရတာယူသူကပြင်းနေတယ်စိတ်မရှိလောကလောကလှုပ်နေတဲ့ပတ်သက်တဲ့သဘောပါကဲယောဂီတို့အဲ့လို့ဆိုရင်အခုတရားကိုအားထုတ်နေတာကိုကိုကြည်စမ်းပါအခုကိုတရားအားထုတ်နေတဲ့အခါမှာဆရာသမားကမှတ်ခိုင်းလို့မှတ်တယ်ရှုခိုင်းလို့ရှုတယ်ကြည်ခိုင်းလို့ကြည်တယ်အဲ့ဒီအချိန်မှာကိုယ်စိတ်ကလေးဟာမှတ်တော့မှတ်နေတာပဲရှုတော့ရှုနေတာပဲကြည်တော့ကြည်နေတာပဲတကယ်လို့ကိုကမှတ်ရင်းနဲ့မောနေသလားဒါမှမဟုတ်တကယ်လို့ကိုကမှတ်ရင်းနဲ့စိတ်မရှိဘဲနဲ့ပြင်းလာသလားစဉ်းစားနော်စဉ်းစားနော်တကယ်လို့မြတ်မှတ်ခိုင်းထားတဲ့ဟာကိုကိုကမှတ်ရင်းနဲ့မောနေရင်ကိုကညံနေတယ်တကယ်လို့ပြင်းလာတယ်ဘာမှလည်းအဓိပ္ပာယ်မရှိပါဘူးမှတ်ဆိုကိုမှတ်လို့ရတာပဲနှကောင်းမှတ်ဆိုနှကောင်းတွေးပြီးပဲဗိုက်မှတ်ဆိုဗိုက်တွေးပြီးပဲထိတာမှတ်ဆိုထိတာတွေးပြီးပဲပိန်နာဖောင်းတာမှတ်ဆိုပိန်နာဖောင်းတာတွေးပြီးပဲလှုပ်တာမှတ်ဆိုလှုပ်တာတွေးပြီးပဲဘာထူးလဲဒီတိုင်းကြီးလှုပ်နေရတာဘာထူးလဲသိနေတယ်လေသိပြီးပါဆက်လှုပ်ရမလားမှတ်တယ်လေမှတ်ပြီးဘာဆက်လုပ်ရမလဲဆိုအဲ့ဒါလို့ဖြစ်နေတဲ့သူကညံ့တယ်လို့အဲ့ဒါလို့မဟုတ်ဘဲနဲ့ဒါလေးမှတ်အောင်ကိုအတင်းလိုက်မှတ်နေရတာပင်ပန်းနေတယ်ဆိုရင်အဲ့ဒါညံ့နေလို့အဲ့တပည့်တော်တို့ကတော့ဖျားဘာမှမသိပါဘူးမှတ်ခိုင်းလို့ဒါမှတ်နေရတာရှုခိုင်းလို့ဒါရှုနေရတာဆိုရင်ညံ့တုံးလို့မောဟကြီးကိုယောဂီတို့ခန္ဓာကိုယ်ကဒီလိုနေရတာအချိုးမကျသေးဘူးအဆင်မပြေဘူးဆိုရင်ပြန်တည့်ရင်တည့်လိုက်ပါထိုင်ရင်ထိုင်လိုက်ပါမတ်ရင်မတ်လိုက်ပါလမ်းထရှောင်းရင်ရှောင်းလိုက်ပါခန္ဓာကိုယ်လည်းအနာမခံနဲ့စိတ်လည်းအနာမခံနဲ့ကိုနေတာဒီလိုလေးနေတရားအထုံနည်း2မျိုးပြောပါမယ်တရားအထုံနည်း4မျိုးပြောပါမယ်တရားအထုံဤနှမျိုးဟာစိတ်ကိုအကျင့်ပါအောင်လုပ်တဲ့နေရာတစ်မျိုးအကျင့်ပါပြီးတော့အထုတာကတစ်မျိုးအတိပါပြီးတော့အထုတာကတစ်မျိုးအတိပါလဲဆိုတာများများမို့ဗျက်ကနေသဘောပေါက်သွားတာပဲမနေ့ကပြောခဲ့ပြီသိရွက်ကလေးတွေကြွေတာသဘောပေါက်သွားတယ်အိုးလမ်းလျှောက်သွားတယ်ခြေစမ်းခြေစမ်းကလေးမလေးကလက်တဖက်တဲလက်ကောက်လေးနှကွင်းဝတ်ထားတယ်အိုးတိုက်နေတာကွက်ကွက်ကွက်ကွက်ကွက်ကနေမြည်နေတာအော်နှစ်ခုတစ်ဖက်တည်းဝတ်တော့တိုက်အိုးတိုက်မြည်တာပေါ့လှုပ်နေတော့ဟောနောက်တစ်ခေါက်ပြန်လာတော့ကြည့်တယ်ကလေးမလေးကဟိုဘက်တစ်ဖက်ဒီဘက်တစ်ဖက်ဝတ်ထားတယ်လက်ကောက်နှစ်ကွင်းတစ်ချမ်းစီထားလိုက်တော့မမြည်တော့အဲ့ဒါလေးကိုပဲသဘောပေါက်ပြီးတော့တရားရသွားတာရှိတယ်အဲ့ဒါစိတ်အကျင့်ပါတာမဟုတ်အတိပါတာအကျင့်ပါပြီးအာထုတ်တာကတစ်မျိုးအတိပါပြီးတော့အာထုတ်တာကတစ်မျိုးမနေ့ကစကားနဲ့ပြောရင်အကျင့်ပါပြီးအာထုတ်တာကအစင်မပြေတာကိုအကျင့်မပါခြင်းအစင်ပြေတာကိုအကျင့်ပါခြင်းပြီးတော့အစင်ပြေတာလေးကြီးပဲအကျင့်ပါစိတ်စဉ်းစားနေတာကိုခေါ်တယ်အတိပါတာကြတော့အစင်ပြေတာနဲ့မပြေတာနဲ့ကတော့အချိန်မျိုးတစ်မျိုးတစ်မျိုးတစ်မျိုးပြောင်းတက်နေကြမှာပဲအဲ့ဒါအတိပါလာအတိပါတာကတစ်ခဏဗျက်ဆိုကိစ္စပြီးတယ်အကျင့်ပါတာကတော့ကြာကြာကြီးလှုပ်ပါတယ်အကျင့်ပါတာကိုတမထလို့ခေါ်တယ်အတိပါတာကိုဝိပဿနာလို့ခေါ်တယ်ဒီနှမျိုးပါပဲဒီနှမျိုးပါပဲအခုယောဂီတို့အခုလှုပ်နေတာအကျင့်ပါနေတာလားအတိပါနေတာလားကိုယ်နဲ့အကျင့်ပါတာနဲ့ kait မလားအတိပါတာနဲ့ kait မလားဆိုတာကိုယ့်ကိုစဉ်းစားနေဖြက်ဖြက်လက်လက်သွတ်သွတ်လက်လက်လှုပ်တယ်ဟာရှင်ဘုရားအဲ့လိုဆိုဖြက်ဖြက်လက်လက်ကသွတ်သွတ်လက်လက်ညံပါတာကကောင်းတာပေါ့ဖြည်းဖြည်းစီစီတရားပါတာကကောင်းတာပေါ့ဆိုတော့ဒီလိုရှိတယ်အမှုအရာအဖြစ်ဖြည်းဖြည်းစီစီလုပ်တဲ့သူဟာနှမျိုးရှိတယ်။နှမျိုးရှိတယ်။ဖြည်းဖြည်းစီစီလုပ်ပြီးတော့ကုသိုလ်ဖြစ်နေတာကတဏ္ဍာရ။ဖြည်းဖြည်းစီစီလုပ်ပြီးတော့အကုသိုလ်ဖြစ်နေတာကတဏ္ဍာတရား။စာရင်ဖြည်းဖြည်းလေးစားတယ်လေအရာတခံပြီးတော့။အဲအဲ့ဒါကြတဏ္ဍာမဟုတ်တော့ဘူးတဏ္ဍာဖြစ်သွားတယ်။ တဏှာများပြတဏှာများတဲ့သူကဖြည်းဖြည်းစီစီလုတ်တတ်တယ်ဖြည်းဖြည်းစီစီလုတ်တတ်တယ်တဏှာများတဲ့လူကလည်းဖြည်းဖြည်းစီစီလုတ်တတ်တယ်အမူအရာကြည့်ပြီးတော့ဟိုလူဆုံးဖြတ်လို့တော့မရဘူးလေဘေးလူဆုံးဖြတ်လို့မရဘူးကိုကိုတိုင်းကိုကိုတိုင်းဖြည်းဖြည်းလေးစားတယ်ဖြည်းဖြည်းလေးသွားတယ်အိုးအိတ်တာတော့မှကွဲချီတချို့ကကဒင်းညောင်ဆောင်ပေါ့အသားလေးလေးပြီးတော့ဖြည်းဖြည်းလေးပါတော့အိတ်တာအိယာကင်းလေးကိုအရင်ဖြန့်လိုက်သေးတယ်ဆန့်လိုက်သေးတယ်ပြီးကြတော့မှဖြည်းဖြည်းလေးလဲပြီးတော့အိတ်တာအဲ့ဒါတဏှာများတဲ့သူပေါ့တဏှာများတာမဟုတ်တော့ဘူးဖြည်းဖြည်းစီစီအဲ့ပညာများတဲ့လူကြတော့ဉာဏ်များတဲ့လူကြတော့ဉာဏ်ထက်တဲ့သူကြတော့တတ်တတ်လဲလဲဟုတ်တယ်ဟောအမှုရတတ်တတ်လဲဆိုဉာဏ်များတဲ့သူလို့ဒီလိုပြောလို့လည်းမရပြန်ဘူးအိတ်တာကြည့်လေတချို့ခရင်မောထိုင်နေဆိုတာတောင်မပြောလိုက်ရလို့ထိုင်မိတာနဲ့ဝုန်းဆိုလဲချာဘုံဆိုလဲချတာအဲ့ဒါကြတော့တွတ်တွတ်လက်လက်ပေါ့အဲ့တဲ့နေရာမှာတွတ်တွတ်လက်လက်ရှိတာဒီအဲ့ဒါပါလေဒေါသများတာအဲ့လိုပါပဲလမ်းလျှောက်တဲ့အခါတချို့လူကဖြည်းဖြည်းလျှောက်တယ်တချို့လူကမြန်မြန်လျှောက်တယ်မတူဖြည်းဖြည်းစီစီလျှောက်တဲ့သူကတရားအားကောင်းတယ်ကုသိုလ်ဖြစ်နေမြန်မြန်ဆန်းဆန်းလျှောက်တဲ့သူကညံအားကောင်းတယ်ဒီခရီးဒီလိုတော့ရောက်သွားမှာပဲဘာဖြည်းနေတာလို့အဲအဲအဲ့ဒါလိုမျိုးအဲ့တကယ်လူများကိုကညံကောင်းတဲ့သူတရားစကားမှာဖြည်းဖြည်းလေးကြွပါလမ်းမှာချပါလို့မှတ်ခိုင်းရှုခိုင်းရင်အဲ့ဒီလူစိတ်မရှိတော့ဘူးအဲ့ဒီလူစိတ်ရှုပ်ပြီဘာလုံးမလုံးဒါကြီးလုံးလားဘာအဓိပ္ပာယ်ရှိတုံးဖြစ်လာကုန်ဘူးအေးဖြည်းဖြည်းစီစီလမ်းကြွလမ်းချဆိုပြီးတော့အဲလမ်းတဲ့နေရာမှာကြွတာလမ်းတာချတာသုံးဆင့်အဲမာတယ်ကြွတယ်တွန်းတယ်လမ်းတယ်ချအာဒါမျိုး6ဆင့်အဲ့ဒါလို့အစိမ့်စိမ့်ပြောနေသူစိတ်မရှိတော့ဘူးဘယ်သူလဲညံထက်တဲ့သူဘာဖြစ်လဲလမ်းသွားပြီးပြီးပြီးတာပဲအဲ့တရားထက်တဲ့သူကြတော့ခိုင်ခိုင်တဲ့အတိုင်းလုပ်မှာပဲလေဖြည်းဖြည်းဆိုလဲဖြည်းဖြည်းသူကလည်းငကူကလည်းအမှုရာကဖြည်းဖြည်းတရားကလည်းခိုင်ခိုင်တဲ့အတိုင်းအိုးစင်ကြီးမတက်ဘူးဖြည်းဖြည်းပဲအဲ့လိုဖြည်းဖြည်းနဲ့ကြိုက်နေတဲ့သူတွေကတရားထက်တဲ့သူညံနေတဲ့သူတွေကြိုက်ဒီနိမားတယ်မပြောဘူးဒီနိမှန်နဲ့မပြောဘူးပုံကိုတိုင်းနဲ့တော့အစဉ်ပြေခြင်းမှပြေမှာမပြေခြင်းနဲ့မပြေဘူးပြေခြင်းနဲ့ပြေတယ်အញ្ញံထက်တဲ့သူကြတော့ဖြက်ဖြက်လက်လက်လုတ်တယ်တရားထက်တဲ့သူကြတော့ဖြည်းဖြည်းစီစီလုတ်တယ်မဟုတ်ဘူးတဏှာများတဲ့သူကလည်းဖြည်းဖြည်းစီစီလုတ်တတ်တယ်ဆိုတော့ဒေါသကြီးတဲ့သူကလည်းမြန်မြန်ဆန်ဆန်လုတ်တတ်တယ်ဉာဏ်ရှိတဲ့သူရဲ့အမှုအရာနဲ့ဒေါသကြီးတဲ့သူရဲ့အမှုအရာနဲ့ကတူတယ်တူတယ်ဆင်နာကိုမဟုတ်ဘူးတူတာတပုံလေးပဲဉာဏ်ကြီးတဲ့သူကလည်းဖြက်ဖြက်လက်လက်လှုပ်တတ်တယ်ဒေါသကြီးတဲ့သူကလည်းဖြက်ဖြက်လက်လက်လှုပ်တတ်တယ်ဉာဏ်ကြီးတဲ့သူကအာမလို့အာမရဖြစ်ပြီးဖြက်ဖြက်လက်လက်လှုပ်တတ်တယ်ဒေါသကြီးတဲ့သူကလည်းပဲအာမလို့အာမရဖြစ်ပြီးတော့ဖြက်ဖြက်လက်လက်လှုပ်တတ်တယ်ကိုကဘယ်ထဲပါသလဲကိုကဘလို့လူမျိုးလေတပည့်တော်ကညံထက်ပါတယ်ဘုရားဆိုဝေဒနာနဲ့ဓမ္မနဲ့တင့်တော်တာတပည့်တော်ညံနေပါတယ်ဆိုရင်ကာယနဲ့စိတ်ကတင့်တော်တာယောဂီတို့ဒီမှာရင်တဖြည်းဖြည်းကိုနားလည်လာတယ်တရားထိုင်မှတ်လိုက်မယ်တရားရက်မှတ်လိုက်မယ်တရားဗန္နနီနာယီမှတ်လိုက်မယ်ဘလို့မှတ်လိုက်မယ်ဆိုတဲ့တရားရှုမှတ်ထိုင်အားထုတ်တယ်ဆိုတဲ့ဘယ်လိုစကားသုံးရမလဲမသိဘူးနားထဲဝင်အဝင်ချော့တရားအထုတ်ဖို့အရေးကြီးတာလားနားဖို့အရေးကြီးတာလားအဲ့ဒါကိုသိပါတယ်ထိုင်ဖို့သင်တော်ရင်ထိုင်ရက်ဖို့သင်တော်ရင်ရက်လျောင်းဖို့သင်တော်ရင်လျောင်းတဦးနဲ့တဦးကိုမတူတဦးနဲ့တဦးကိုမတူကိုသင်တယ်လို့နေဒီမှာကတော့ယောဂီတို့တရားမှတ်ရတာရှုရတာရေအော်ကိုနဲ့ဘာကိတ်တလဲတိဖို့ဆိုတာရေဘယ်ဟာအရေးကြီးတလဲတကယ်လို့သာမသိဘဲနဲ့သူကျေးဇူးတော်ရှင်ဓမ္မတူတန်ဆရာတော်ဘုရားကြီးကဘာပြောထားလို့ဆိုတော့ဘာမှမသိဘဲနဲ့ရန်အာထုတ်တဲ့သူရေတိပြီးအာထုတ်တဲ့သူရေကြည်မသိဘဲအာထုတ်ဟိုဥပမာပေးထားတာပေါ့လမ်းစုံမှာလမ်းစုံမှာတစ်ဖက်ကလမ်းမှာတစ်ဖက်ကလမ်းမှာလမ်းမှာလမ်းမှာကိုမခွဲနိုင်လို့တယောက်ကရက်နေတယ်ဆက်မလျှောက်ဘူး တယောက်ကတော့လမ်းလျှောက်ဖို့ပဲအရေးကြီးတယ်ကွာဆိုလျှောက်သွားတာ10မိုင်လောက်ရောက်သွားတယ်လမ်းမာနေတယ်လမ်းမာ10မိုင်လျှောက်တဲ့သူရဲ့မသိလို့ရက်နေတဲ့သူရဲ့ဘယ်သူကကောင်းသလဲတဲ့ဒါဆိုဒီလူတွေသိပါလေအဖြေရဘလို့အထုတ်ရဲ့ရမယ်မှန်ကိုမသိလို့ရက်နေတဲ့သူရဲ့ဘာဖြစ်ဖြစ်ရန်ဆောမယ်ကွာဆိုပြီးတော့အမားလန်းကြီးကိုကိုယ်နဲ့မကြိုက်တဲ့အမားလန်းကြီးကိုအာထုတ်တဲ့သူရဲ့ဘသူကတော်တယ်လေတဲ့တချို့ကတရားအထုတ်ရင်ကိုတော်လာပြီးပြောနေတာအခုဒီဥပမာနဲ့ဆိုရင်အာမထုတ်ပဲရက်ကြည့်နေတာကိုကတော်လွန်လာပြီးကောင်းလွန်လာပြီးအိုးဆရာတော်ဤပြတဲ့ဥပမာနောက်ထပ်ဘာကပူကြီးစုများပြီးအတိတိုးစီလဲဆိုတော့တကယ်လို့များကွေတဲ့မားချင်မားပဲစီဆိုဆယ်မိုင်ကြီးလျှောက်တာတဲ့ဟိုဆယ်မိုင်ရောက်မှတယောက်ယောက်ကပြောလို့ဒါမားနေပြီဆိုရင်ချက်ချင်းမှန်နေစီပြောင်းဖို့မလွယ်ဘူးတဲ့ဘာလို့လျှောက်ထားတဲ့ဆယ်မိုင်ပြန်လာရအောင်ပါတဲ့လျှောက်ထားတဲ့ဆယ်မိုင်ပြန်လာရအောင်အဲ့ဒီကြတော့မှရင်ဘတ်စီဒီအမလီအစိုးရဒါကြီးမလျှောက်ခရရင်ကောင်းသားအစိုးရမလျှောက်ခရရင်ကောင်းသားပဂရီခရီးဆယ်မိုင်ကမှန်မှန်သိရင်ပြန်လာတယ်နောက်ထပ်ဆယ်မိုင်လျှောက်ရင်လမ်းမှန်ကိုသွားလို့ရပြီတကယ်တရားအထုတ်တဲ့အခါကျတော့ကိုယ့်ဟာကိုမှန်မှန်လေးသိတယ်မှန်နဲ့လမ်းလေးသိတယ်ပြောင်းဖို့ဆိုတာမလွယ်ဘူးဆယ်နှစ်အထုတ်ဘူးရင်ဆယ်နှစ်ပြန်ပြောင်းရင်မရဘူးဘယ်လိုပြောလို့မှမရကိုယ်နဲ့မကိုက်မဟိုလမ်းကိုမားတယ်လို့ပြောတာမဟုတ်တော့ကိုယ်နဲ့မကိုက်တာကိုယ့်အတွက်မားနေတာဆရာသမားတွေသင်ပေးတဲ့နီးကိုမားတယ်ပြောတာမဟုတ်ဘူးကိုယ့်အတွက်မားနေတာကိုယ်နဲ့မကိုက်တာကိုယ့်အတွက်လမ်းမားကြီးဆယ်မိုင်လျှောက်ဟိဂုံယူလိုက်ကြတာတပည့်တော်တို့ကဖျားတရားဆယ်ကြိမ်အားထုတ်ခဲ့ပြီးပြီးအကြိမ်20အားထုတ်ခဲ့ပြီးပြီးတလစကန်းဝင်ပြီးပြီးတနစ်စကန်းဝင်ပြီးပြီးတပည့်တော်တို့အားထုတ်တာ10နှစ်ရှိပြီးတကယ်လို့များကိုနှဲမကြိုက်တဲ့မားတဲ့နီးဆိုရင်ဆယ်နှစ်အထုတ်ခင်ဘာပြန်လုပ်အောင်မှာဆယ်နှစ်ပြန်ပြင်ရမလို့ဖြစ်နေတယ်တကယ်လမ်းကသာဆယ်မိန်သွားရင်ဆယ်မိန်ပြန်ရင်ရောက်တယ်လမ်းစုံကိုအမှန်ပြန်သွားလို့ရတယ်အဲ့ဒီကိုနှဲမကြိုက်တဲ့နီးအမားကြီးကိုအထုတ်ထားပြီးတော့အကျင့်များစွဲသွားရင်လူအကျင့်များအမားကြီးစွဲသွားရင်စိတ်အကျင့်များအမားကြီးစွဲတရားနည်းမှားတာမဟုတ်ဘူးနော်ကိုနှဲမကြိုက်လို့မှားတာဘလို့လုတ်ပြီးမြပြန်ပြောင်းရမလဲဘလို့လုတ်ပြီးမြပြန်ပြောင်းရမလဲကိုမမှန်းသိလို့ပြောင်းမယ်ဆိုရင်တော့မကိုမှသောတာပန်မဖြစ်သေးဘူးဘာပြောပြောကိုအားထုတ်ထားတာလေတော့ကိုနှမျောတာပဲပြစ်ဖို့စွန့်ဖို့ဆိုတာမလွယ်ဘူးမလွယ်ရင်မစွန့်နဲ့မစွန့်တော့လမ်းစုံသားပြန်လျောက်လိုက်မှန်တဲ့လမ်းသွားမယ်လှုပ်လိုက်မားတာလေးမစွန့်နိုင်တော့တမိုင်တော့ထလျှောက်ကြည့်လိုက်မမမမလာတွေ့လို့တွေ့냐တရားအလုပ်အားထုတ်နေတဲ့သူတော်ကောင်းတို့ကိုယ်နဲ့ဘာနဲ့ကြိုက်သလဲခဏပြောချင်တာကဖြီးဖြီးလှုပ်တာကြိုင်တာနဲ့ကြိုက်သလားဖြီးဖြီးလှုပ်တာကြိုင်တာနဲ့ကြိုက်ဒီမှာဖြီးဖြီးတာလှုပ်မြန်မြန်လှုပ်တာကြိုင်တာနဲ့ကြိုက်လို့ရှင်မြန်မြန်သာလှုပ်ဘာမှမပြောလို့ဘူးဘုန်းကြီးကမြန်မြန်ဟေ့လို့လည်းမပြောဘူးဖြီးဖြီးဟေ့လို့လည်းမပြောဘူးအရှင်ဘုရားဖြည်းဖြည်းဆိုတော့လမ်းလျှောက်တာကိုဖြည်းဖြည်းမြန်မြန်ပြောနေတာလားတပည့်တော်လမ်းလျှောက်တာဖြည်းဖြည်းလျှောက်တတ်တယ်ဘုရားလမ်းလျှောက်တာမြန်မြန်လျှောက်တတ်တယ်ဘုရားအဲ့လိုမဟုတ်ဘူးအဲ့လိုမဟုတ်အဲ့ဒါကတော့အမှုရာနဲ့ပြောတာမနေ့ကပဲပထမဦးဆုံးတရားပွဲလေအမှုရာနဲ့စိတ်ဓာတ်ခေါ်ခဲ့ပြီဟောဒုတိယတရားပွဲနှစ်နည်းအထုတ်ပါခေါ်ခဲ့ပြီအခုကိုယ်နဲ့ကြိုက်မကြိုက်ကြည့်ရတော့မှလေလမ်းလျှောက်တာဖြည်းဖြည်းလမ်းလျှောက်တာမြန်မြန်နဲ့တရားနဲ့ပညာနဲ့ကွာတယ်လမ်းလျှောက်တာဖြည်းဖြည်းလမ်းလျှောက်တာမြန်မြန်တဏှာနဲ့ဒေါသနဲ့ကွာတယ်အကုသိုလ်ဘက်မှာဒေါသရှိတဲ့သူကမြန်မြန်အကုသိုလ်ဘက်မှာတဏှာရှိတဲ့သူကဖြည်းဖြည်းကုသိုလ်ဘက်မှာဉာဏ်ရှိတဲ့သူကမြန်မြန်ကုသိုလ်ဘက်မှာဉာဏ်ရှိတဲ့သူကဖြည်းတတိရှိတရားရှိတဲ့သူကဖြည်းဖြည်း ဒါလေးနားလည်ပြီးအခုကိုယ်စိတ်ရောဖြည်းဖြည်းနေတတ်ရဲ့လားမင်းမြန်နေတတ်ရဲ့လားကိုယ်စိတ်ကလေးနော်လူနဲ့မဆိုင်ဘူးလူသာထိုင်နေတယ်လူသာအခုလိုထိုင်နေတယ်စိတ်ကဘာဖြစ်မြန်နေတယ်စိတ်ကမြန်နေတယ်လူသာထိုင်နေတယ်စိတ်ကဖြည်းနေတယ်လူထိုင်ပြီးတော့ငြိမ့်နေလို့စိတ်ဖြည်းတာမဟုတ်ဘူးလူထိုင်ပြီးတော့ငြိမ့်နေလို့စိတ်ဖြည်းတာမဟုတ်ဘူးလူထိုင်ပြီးငြိမ့်နေပြီမဲ့စိတ်မြန်တာတွေလည်းရှိတယ်ယောဂီတို့တရားအလုပ်အားထုတ်တယ်ဆိုတော့လူကိုယ်ခုံကြီးနဲ့မဆိုင်ဘူးစိတ်နဲ့ဆိုင်တယ်လို့ပြောခဲ့ပြီးသားကိုယ်စိတ်ကစိတ်ကမြန်တတ်တဲ့အကျင့်ရှိသလားကိုယ်စိတ်ကဖြည်းတတ်တဲ့အကျင့်ရှိဖြည်းတတ်တဲ့အကျင့်ရှိရင်နှာခေါင်းမှလေလေဝင်သွားတယ်သူဖြည်းဖြည်းဝင်ကိုဖြည်းဖြည်းပဲသူဖြည်းဖြည်းပြန်ထွက်တယ်ကိုလည်းဖြည်းဖြည်းပဲကိုမှတ်နေတာဖြည်းဖြည်းကိုရှုနေတာဖြည်းဖြည်းအေးအေးပဲနေကြည့်ပါနှာခေါင်းမှတ်တတ်တဲ့သူကနှာခေါင်းမှတ်ကြည့်ပါဟောတိုးရင်လည်းသူတိုးတယ်တိုးသွားတယ်ဟောနောက်တစ်ခါတိုးဖို့ကကြာကြာနေမှတစ်ခါတိုးတယ်ဖြည်းဖြည်းသမားဟာဖြည်းဖြည်းလေးတိုးပြီးတော့ဖြည်းဖြည်းလေးဝင်ပြီးဖြည်းဖြည်းလေးထွက်တာကိုဖြည်းဖြည်းလေးကြည့်လို့ရတယ်အဲ့ဒီစိတ်ဖြည်းတာကိုပြောတာအဲ့ဒီစိတ်ဖြည်းတာကိုပြောတာ။ဟောသူကပုံမှန်ဝင်တာပါပဲ။နာသေးဝတ်နှုတ်ခမ်းမြတ်မှာလီလေးကပုံမှန်ဝင်တာပဲ။ဖြည်းတဲ့သူကဖြည်းဖြည်းမှတ်နေတယ်။မြန်တဲ့သူကမြန်မြန်မှတ်နေတယ်။သူကဝင်လိုက်ထွက်လိုက်ဖြစ်နေတာကိုဖြည်းတဲ့သူကဝင်တာပဲသိတယ်ထွက်တာမသိတော့။ထွက်တာပဲသိတယ်ဝင်တာမသိတော့။တိုးတာပဲသိတယ်မတိုးတာမသိတော့ဘူး။အဲအဲ့ဒါလိုမျိုးဖြစ်လာတယ်ဖြည်းတဲ့သူက။မြန်တဲ့သူကြတော့တိုးတာလည်းသိတယ်မတို့တာလည်းတည်တယ်ထွက်တာလည်းတည်တယ်ဝင်တာလည်းတည်တယ်အိုးမြန်တဲ့သူကစိတ်ကိုမြန်လိုက်တာဘယ်လောက်ထိမြန်တဲ့သူကတိတ်လဲဆိုတော့နာသေးကနှုတ်ခမ်းများမှာတိုးနေထိနေတာလည်းတည်တယ်ဝမ်းပိုက်ကပိန်နေဖောင်းနေတာလည်းတည်တယ်ဟူနာကရားတာလည်းတည်တယ်ဒီနာကကြားနေတာလည်းတည်တယ်ဟောစိတ်မြန်တဲ့သူကြတော့အကုန်တည်တယ်ဉာဏ်ထက်လို့စိတ်မြန်တဲ့သူကအများကြီးတည်တယ်ဉာဏ်နဲ့လို့တရားထက်ပြီးဖြည်းတဲ့သူကတခုလောက်ပဲသိတယ်ဖြည်းဖြည်းချင်းတခုလောက်ပဲသိတယ်ဘုံမုံဖျားဆရာတော်ဖျားဒါမြင့်တပည့်တော်တို့သိချင်ပါလေဆရာသမားခိုင်းတဲ့ဟာကိုတခုတည်းဖြည်းဖြည်းမှတ်နိုင်တဲ့သူကမှန်တာလားဆရာသမားမှတ်ခိုင်းတာကိုတခုလေးမှတ်နေုံနဲ့မကဘူးစိတ်ကမြန်လုံးတော့ညာကထက်လုံးတော့ကျန်တာတွေပါဟိုသိသိနေတဲ့သူကမှားနေတာလားမှန်နေတာလားဟောဇဝေဇဝါဖြစ်ကုန်ပြီလေဇဝေဇဝါဖြစ်ကုန်ပြီလေခုမှအဲ့လိုဇဝေဇဝါမျိုးဖြစ်ဘူးသလားမှတ်ကြည့်ပါအခုနေကြည့်ပါရှုကြည့်ပါဒီလိုထိုင်ရကလေးနဲ့အားထုတ်ကြည့်ပါဒီကပြောတာတွေလည်းကြားနေမှာပါအနောက်ရှက်တော့မဖြစ်တော့ပါဘူးအမှန်ကလေယောဂီတွေတရားအားထုတ်တယ်ဆိုတာသိတတ်နေတတ်ဖို့အားထုတ်တာအဓိကကတော့သီလခံနည်းသီတတ်ဖို့အားထုတ်တာဘုမုနိုကဒုကမကောင်းတတ်လို့သာလေယောဂီတွေကိုဟောဒီဓမ္မယုံနဲ့ခေါ်ဟောဒီမန္တန်ဆောင်နဲ့ခေါ်ပြီးတော့ခေါင်းအုံးနဲ့အိယာနဲ့သေချာခင်းပြီးတော့သီခံနည်းသီမဲ့ပုံမျိုးအရင်နေခိုင်းပြီးတော့မှအဲ့ဒါလိုနှီးထောင်ပေးခြင်းလားအဲ့ကျလူတွေကြားရင်ကြီးမှာဟုတ်လားလူတိုင်းလူတိုင်းမေးကြည့်ပါနိဗ္ဗာန်သွားခြင်းတဲ့အခါမှာနိဗ္ဗာန်သွားတာခဏတာသီခဏဤအတိတ်အောင်အထုတ်ခြင်းရတဲ့လူကလူတရားကျော်ဆိုတရားကျော်လောက်ပါတယ်။အော်သီခဏဤမှာငုတ်တုတ်သေးမလား။ဒီလိုကတော့ထိုင်နေသေးမလား။များသောအားဖြင့်လူတရားမှာဆိုရင်တို့ကြုံဘူးသမျှတော့ငုတ်တုတ်သေးတာနှစ်ဦးပဲရှိတယ်။အဲ့ဒါဘုန်းကြီးတွေတော်တယ်မှာတရားအထုတ်ရင်းနဲ့ပြန်တော်မူတာငုတ်တုတ်ကျေးဇူးတော်ရှင်ဓမ္မဒုတာဆရာတော်ဘုရားကြီးရဲ့တပည့်တွေယဟန်တော်လေနှစ်ပါးလုံးငုတ်တုတ်ပြန်တော်မူတာသူတို့ကငုတ်တုတ်တရားအထုတ်တာအကျင့်ပါသွားတာကျန်တဲ့သူတွေတော့ငုတ်တုတ်သေးတယ်လို့မကြားဘူးလဲပြီးတော့သေတာများတယ်လဲပြီးတော့သေတဲ့အခါမှာသေတတ်အောင်ဆိုရင်အဲ့ဒီဣရိယာပုဂ္ဂလိလဲပြီးနေမသူတို့အခန်းနေတယ်လည်းမဝင်ရဲပါမဝင်ချင်းပါဘူးအဲ့ဒီတိုင်းဆိုရင်တော့အဲ့ဒီနည်းအားထုတ်ခြင်းတော့ဓမ္မယုံမောသွားမှရမယ်ဓမ္မယုံကကျဲတာကိုရကုမှုရာတွေယူခဲ့ဖော့တွေခေါင်းအုံးတွေယူခဲ့ဘေးလေရက်တောင်လေးပါယူခဲ့အ ไอ้นักไอ้เตชะซันเตชะซันบลูตีมะเลเป็ดไล่ล่ะซ้องเยล่ะฉะรอบเผ่าเยล่ะกุ้ยเยล่ะไอ้ที่อมูอะยาดิโกไล่ไปจี้ไปตินย่าดาเมียวบ่ฮู้ดอกอะกุผีดินี้ดิผีดินี้ดิตระตะย่าเยอะญั่นเน้ดิตูดิอะผีดินี้ดิซะดาใส่ผีดาเวญั่นเน้ญั่นเน้ซอดาดิညာအကောင်းတဲ့သူရဲ့မြန်နေမြန်နေဆိုတာဒီစိတ်မြန်တာပဲကြည်လေတယောက်နဲ့တယောက်ဖြေးတဲ့သူကလည်းဖြေးမှာပဲစိတ်မြန်တဲ့သူကလည်းမြန်မှာပဲဖြေးတဲ့သူကိုမြန်တဲ့သူကတော့ဒေါသဖြစ်တယ်ဖြေးတဲ့သူကမြန်တဲ့သူကိုဒေါသဖြစ်ကိုထုံးစံမရှိဘူးဘောဆိုမြန်တဲ့သူကညာကြည့်ရင်ကြည့်မကြည့်ရင်ဒေါသကြည့်တာကိုဒါလေးမှတလောက်ကလေးမှမြန်မြန်လုပ်လိုက်ပြီးသားမယ်ပြောတဲ့လူကတော့ပြီးပြီဟုတ်တာပေါ့ပြောတဲ့လူကတော့ပြီးပြီပေါ့လုတ်တဲ့လူကမပြီးသေးရင်အလကားနေရင်ဒေါသကိုဖြည်းလို့။ဟောဖြည်းတဲ့လူကြတော့သူကတဏှာများတာကိုတဏှာများတယ်လို့တဏှာများသူကသူမြန်ညင်မြန်လူကတော့အေးအေးပဲ။ကိုယ့်ကိုစိန်ချဖို့အရေးကြီးတယ်သူကသူမြန်ညင်မြန်ဘလောက်ခိုင်ခိုင်ရိုက်ခိုင်ခိုင်ဖြည်းဖြည်းပဲ။ယောဂီတို့ကိုတဏှာများသလားဒိဋ္ဌိများသလားကိုညံနေသလားညံထက်သလားကိုတရားများသလားညံများသလားကိုကကိုအတိဆုံးတောင်းပန်ပါလေဒီမှာဘလူးမတ်ဘလူးရှုဘယ်ဟာကြည့်ဘလူးလုတ်အဲ့လိုမတင်ပေးတာဒီတကယ်လို့ကိုရှုခိုင်းတဲ့ဤကြီးကညံနေတဲ့သူနဲ့ကြိုက်မဲ့ဟာဆိုရင်ညံထက်တဲ့သူအတွက်ကကိုရှုခိုင်းတာဤကြောင့်လမ်းလွဲနေမှာလမ်းလွဲနေမှာဒီအုပ်စုကိုနှစ်စုခွဲလိုက်ရင်ညံနေတာနဲ့ညံထက်တာနှစ်မျိုးပဲရှိတယ်။နှစ်မျိုးခွဲလိုက်ရင်ကိုကနီးတစ်မျိုးတည်းပြီးလို့ကတော့နှစ်မျိုးတစ်မျိုးကတော့လွဲပြီးသားမှတ်။တအုပ်စုကတော့လွဲပြီးသားမှတ်။အဲ့တော့အခုပြောပြပါလေ။နှခေါင်းမမတ်၊ဗိုက်မမတ်၊ရင်ဘတ်မမတ်၊ငေဒိမ့်မမတ်၊တကူလုံးမမတ်၊ဘာမမတ်မတ်ချင်တာမတ်စီ။ဒါပေမဲ့ကိုယ်စိတ်ကလေးကဖြည်းရင်ဖြည်းတဲ့အတိုင်းလေးပဲနေပါ။ကိုယ်စိတ်ကလေးကမြန်နေရင်မြန်တဲ့အတိုင်းလေးပဲနေပါ။ကိုယ်စိတ်ကဖြည်းနေတယ်ဆရာသမားကမြန်မြန်မှတ်ခိုင်းတယ်တော့မမှတ်နေလွဲပြီလွဲပြီလွဲပြီလွဲပြီကိုယ်စိတ်ကမြန်နေတယ်ဆရာသမားကဖြည်းတာကိုမှတ်ခိုင်းတယ်တော့မမှတ်နေလွဲပြီအဲ့ဒါလွဲပြီပဲဒီတည်းရဲ့လားမသိဘူးကိုယ်စိတ်မှာယောဂီတို့တပည့်တော်တို့ကဗျာစိတ်ကတစ်ခါတလေမြန်လိုက်တစ်ခါတလေနှီးလိုက်ဒါမှမဟုတ်ကိုယ့်ကိုယ်လည်းဖြည်းဖြည်းလို့ဖြည်းမှန်းလည်းမသိမြန်လို့မြန်မှန်းလည်းမသိပါဗျာဆိုရင်ရှင်းရှင်းမှန်ပြောလိုက်မယ်အကုန်လုံးနားလည်ဖြည်းဖြည်းနေတတ်တဲ့သူကကိုယ်စိတ်ဖြည်းဖြည်းနေတတ်တဲ့သူကဖြည်းဖြည်းသာနေမြန်မြန်နေတတ်တဲ့သူကမြန်မြန်သာနေတကယ်လို့များဟိ9နာရီအရောက်4နာရီခွဲအရောက်ဘယ်အချိန်ရောက်ဆိုအချိန်နဲ့သာတတ်မှတ်ကြည့်သားဘုံမလို့ဒီတရားစကားကိုပြောတာတခြားမပြောဘူး။ဟိုမှာအိမ်သားမှလူပြည့်နေတယ်။စောင့်နေရတဲ့အိမ်သားလည်းတချင်တဲ့ဘုံကြီးကလည်းစိတ်တူတော့မရောက်ရင်ဘုံကြီးရောက်ပြီးမှရောက်ရင်ဘာဖြစ်မလဲ။အလကားနေရင်အကုသိုလ်တွေကိုဖြည့်လို့တရားစကားမှာအကုသိုလ်တွေကိုဖြည့်လို့အဲ့လိုအပေးအဖြစ်မခံနိုင်ဘူးဒီမှာ။အကုသိုလ်ဆိုတာတရားစကားမှာဖြစ်ဖြစ်အိမ်မှာဖြစ်ဖြစ်အပေကြတာကြီးပဲ။အကုသိုလ်ဆိုတာစားခြင်းနဲ့စားခြင်းနဲ့အကုသိုလ်ဖြစ်တာမျိုးပဲဖြစ်ဖြစ်โอ้เตยสกั่นเฉยไม่มีอติ้นล้อพี่รออกุตุผิดตาเว้ยผิดๆเตยจ้องอกุตุผิดตาเว้ยผิดๆไม่เตยจ้องอกุตุผิดตาเว้ยผิดๆอเปยจ้ามาอีเว้ยบ้าจ้องมาอกุตุไม่ผิดสิจริงตันตมี้จ้องอกุตุผิดตาเว้ยผิดๆพงนี้เสียรอตังกาโดนี่จ้องอกุตุผิดตาเว้ยผิดๆอเปยจ้ามาอีเว้ยเอ็ดโลเว้ยเสียรอตังกาโดนี่จ้องกุตุผิดตาเว้ยผิดๆตันตมี้นี่จ้องกุตุผิดตาเว้ยผิดๆไอ้น่ะลูกอ่ะนัตถะนิพพานยောက်มาเว้ยตะชู่อ่ะฉิได้อมรีกูเจ้าอวดတော့อกุตุဖြစ်ခြင်းဖြစ်ပါစေမလုပ်ပါနဲ့ဒီဒီเจ้าอวดတော့อกุตุမလုပ်ကြပါနဲ့တို့เสียတော့อวดก็တော့တို့ก็တော့เปลี่ยนပြောมาเว้ยอกุตุဖြစ်ခြင်းဖြစ်ပါစေမလုပ်ပါနဲ့ကိုเสียตมะကိုသူများတွေကဘယ်တော့မကောင်းပြောပြောဟိုသူတို့ပြောတဲ့အတိုင်းမဟုတ်ပြီးသားတချို့อ่ะฉิได้กูเจ้าอวดဆိုอกุตุအဖြစ်ခံမယ်တဲ့ဘာလို့အဖြစ်ခံမှာတော့ကိုယ်ဆရာတော်အတွက်ဆိုအကုသိုလ်အဖြစ်ခံပါတယ်ကိုယ်ဆရာတော်အတွက်လည်းအကုသိုလ်အဖြစ်မခံနဲ့ကိုသားသမီးအတွက်လည်းအက ကုသိုလ်အဖြစ်မခံနဲ့အကုသိုလ်ဖြစ်ဖို့အရေးကြီးတာအခုဒီမှာမနေ့စောစော9နာရီအရောက်9နာရီ10မိနစ်မှရောက်တယ်15မိနစ်မှရောက်တယ်ဘာဖြစ်လဲဘုန်းကြီးရောက်ပြီးမှရောက်တယ်ဘာမှမဖြစ်ဘူးဘုန်းကြီးလည်းဘာမှမဖြစ်ဘူးအဲ့လူတွေလည်းဘာမှမဖြစ်နဲ့တို့များကတခန်းကို4ရောက်ပဲထားခြင်းနဲ့တခန်းကို5ရောက်လောက်ပဲထားခြင်းနဲ့အခုတခန်းကို6ရောက်လောက်ဖြစ်သွားတော့အိမ်သာတရတာစောင့်ရတာပေါ့တွေ့ကြည့်လေအဲအဲ့ဒီမှာဒင်းကိုစိတ်တူနေကြတယ်မြန်မြန်လို့ကွာမင်းတယောက်တည်းမဟုတ်ဘူးနင်းတယောက်တည်းမဟုတ်ဘူးဆိုအဲအဲ့လိုလည်းမဖြစ်ကြပါနဲ့အပြင်မှာရှိတယ်ကြောင်းအပြင်မှာအဆောင်တွေကအိမ်သာမဟုတ်အပြင်ကအိမ်သာတွေတပုံကြီးရှိသေးတယ်ဘာကြောင့်မှအကုသို့မဖြစ်နေဒါအပေါ်မှာအပေါ်မှာအပေါ်ရန်အနေနဲ့ကိုယ်ကဖြည်းဖြည်းနေတတ်တဲ့သူကမြန်မြန်နေတဲ့သူတတ်တတ်လုပ်တဲ့သူကိုကြည့်ပြီးတော့အကုသို့ဖြစ်နေရောကိုယ်ကတတ်တတ်လုပ်တတ်တဲ့သူကဟိုမဲ့ဖြည်းဖြည်းစီစီနေတဲ့သူလုပ်တဲ့သူကိုကြည့်ပြီးအကုသို့ဖြစ်နေရောမဖြစ်နေနောက်ဆုံးကြည့်ပြီးကိုယ်ကဖြည်းဖြည်းနေတတ်တဲ့သူစိတ်မြန်မြန်လုပ်ရမယ့်အလုပ်မျိုးဆိုအကုသို့ဖြစ်နေရောကိုယ်ကမြန်မြန်တတ်တတ်လုပ်တတ်တဲ့သူစိတ်ဖြည်းဖြည်းလုပ်တာယူတော့ခိုင်းနေအဲ့ဒါအကုသို့ဖြစ်နေရောအတခုတော့ရှိတယ်စိတ်အချင်းရဲ့စိတ်အသည့်ရဲ့နှစ်မျိုးမှာစိတ်အသည့်နဲ့အထုတ်တဲ့ဤဟာအိုးငါစိတ်ကမြန်သလားနှီးသလားငါအတွက်နှီးတာဟာတဘာဝလားမြန်တာဟာတဘာဝလားငါစိတ်ဟာနှီးတာပုံမှန်လားမြန်တာပုံမှန်လားလို့ဖြစ်တတ်တယ်သိတယ်ကိုယ်စိတ်လေးပုံမှန်ကဖြီးနေတာလားမြန်နေတာလားခွက်ကိုသိတယ်အဲ့ဒါကဘာလဲသိတဲ့သဘောသိတဲ့အချင်းလို့ခေါ်တယ်သိပြီးတော့အထုတ်တာလို့ခေါ်တယ်အဲတစ်ဖက်ကြတော့အထုဝမေနီးရဖြည်းဖြည်းအထုဝမေစိတ်ဖြည်းဖြည်းအထုဝမေနီးအဲစိတ်ငကူကပင်ကူကဖြည်းဖြည်းဖြစ်တဲ့ပုံကိုကြတော့အဲ့ဒီဖြည်းဖြည်းအထုရတဲ့နီးနဲ့ကန့်အိပ်ပြီးတော့သူဖြည်းတဲ့အကျင့်လေးကပါနေရောအဲစိတ်မြန်တဲ့သူကြဆရာသမားကဖြည်းဖြည်းအထုဝမေနီးပေးလိုက်ရင်အဲ့ဒီစိတ်မြန်တာကြီးကိုပဲဘာဖြစ်အောင်ကျင့်ရတာလဲဖြည်းအောင်ကိုကျင့်ရတာအဲ့ဒီမှတ်နေတယ်ရှုနေတယ်ဆိုတာဒီစိတ်ဖြည့်အောင်ကိုမလုပ်တာလေကျင့်နေတာဖြည့်အောင်ကိုကျင့်နေတာကျင့်တော့လေကိုစိတ်ကမြန်တဲ့သဘာဝရှိတယ်မြန်တဲ့သဘောရှိတယ်အဲ့တော့တရားထိုင်လိုက်တာနဲ့9မိနစ်ဆိုမြန်နေတယ်10မိနစ်ဆိုစိတ်ကမြန်နေတယ်မှတ်လို့မရသေးဘူးရှုလို့မရသေးဘူးအဲ့စိတ်ကြီးကမြန်နေတာကိုကုပင်ကိုစိတ်ကမြန်နေတာတရားအထုတ်တဲ့နေ့ကဖြည့်မှ깟ပါဘူးအဲ့ဒီမှနဲ့9မိနစ်10မိနစ်ဖြည့်အောင်ကျင့်ရင်ကျင့်ရင်ကျင့်ရင်ကျင့်ရင်နဲ့ကိုယ့်ကိုမှတ်ပြီးတော့ဖြည့်နေရတာပင်ကိုကမြန်တယ်မှတ်ပြီးတော့ဗာလုံနေရတယ်ဖြည်းနေရတယ်အဲ့လိုမှတ်ပြီးတော့ဖြည်းရင်ဖြည်းရင်ဖြည်းရင်နဲ့အမှတ်ကောင်းသွားတယ်ပြောမလားအမှတ်စိတ်တယ်ပြောမလားဖြည်းတာအကျင့်ပါသွားတယ်ပြောမလားအဲ့ဒါဗာပြတော့ဖြည်းသွားရောဖြည်းသွားတော့ဖြည်းတာမှတ်ရမယ်အိုမှတ်ခိုင်းထားတာကဖြည်းတာနဲ့တင့်တော်မဲ့မှတ်ရတဲ့ဟာလေးကကိုကဖြည်းအောင်ကျင့်နိုင်သွားတော့အဆင်းကိုဗာဖြစ်တယ်ပြေးရောတရားအထုတ်ရင်လည်းအဆင်းပြေတယ်ဆိုတာအဲ့ဒါအဲ့ဒါလို့လူမျိုးကအမလီငါသမာဓိထူတောင်လိုက်တာ10မိနစ်ကြာမှရတယ်။နာယီဝက်ကြာမှရတယ်။တနာယီပြည့်ကန်နေကြာမှရတယ်။အဲ့ဒါတမာတိရတာမဟုတ်ဘူး။ဖြည်းတာနဲ့တင့်တော်တဲ့ကမ္မထာအာယုံကိုကိုယ်စိတ်ကိုဖြည်းအောင်လှုပ်ယူကြည့်တာ။ဖြည်းသွားတဲ့အချိန်နဲ့ကြိုက်သွားတာကိုခေါ်တာ။အဲ့ဒါတမာတိရတာမဟုတ်ဘူး။ဟောတနာယီထိုင်လိုက်လို့တမာတိလည်းရသူတို့ပြောတဲ့တမာတိလည်းရဖြည်းတာနဲ့ဖြည်းတာနဲ့လည်းကြိုက်ကိုဖြည်းတာအကျင့်လုပ်ထားတာအဆင်းကိုပြေးလို့ဟုတ်တရားတထိုင်ချိန်ပြည့်သွားပြီတနာကြီးပြည့်သွားပြီတနာကြီးပြည့်သွားပြီထိုင်တော့ပြည့်သွားပြီထလဲလာရောကိုယ်စိတ်ကဘာပြန်ဖြစ်ပြန်မြန်ပြန်ရောနောက်တစ်ခါတရားထိုင်ပြန်တော့9မိနစ်10မိနစ်နာယူဝက်လောက်ဘာလုပ်ရပြန်ရောဖြည့်အောင်ပြန်ကျင့်ရပြန်ရောဖြည့်အောင်ပြန်ကျင့်လိုက်နာယူဝက်လောက်ရောက်ဩ45မိနစ်လောက်ရောက်ဟုတ်သွားဟောပြီးသွားပြန်ရောပြန်ထပြန်ရောစိတ်ကမြန်ပြန်ရောအဲ့ဒီတော့ကိုယ်အားထုတ်နေတာကိုကိုယ်ပြန်ကြည့်တော့ဘာလုံးနေရတာတုံးဆိုတော့ဒီကမထမ်းမှတ်ခိုင်းတာနဲ့ကြိုက်အောင်ကိုကိုယ်စိတ်ဘာလုံးလဲကျင့်နေရတာစံပြီးငုတ်တုတ်ထိုင်လိုက်ကလေးကတင်မလင်းခွေထိုင်လိုက်ကလေးကကိုတရားမှတ်တော်မယ်ဆိုကလေးကကမြန်နေတဲ့စိတ်ကိုဘာလုံးနေရတာဖြည်းနေရတာအဲ့ဒီမြန်နေတဲ့စိတ်ကိုဖြည်းနေရတာကိုတရားကျင့်နေထင်းနေတာအဲ့ဒါတော့လေလားလားမှမဟုတ်ဘူးလေဘာလို့မဟုတ်တာတုံးဆိုတော့ဖြည်းနေတဲ့အချိန်ကထိုင်နှုံးဖြည်းဖြည်းလို့ထိုင်ကောင်းနေရကနေထားတဲ့အခါကျတော့ဖြည်းတာမရတော့ငါကပုံမှန်ပင်ကိုပဲပြန်ဖြစ်သွားပြန်ဖြစ်သွားတော့အာထုတ်နေတုန်းကတမျိုးအဆင်ပြေတယ်အပြင်ရောက်တော့မပြေဘူးဖြစ်ကုန်သဘောပေါက်တာမသိဘူးခုပြောတာလေနားလေလားမသိဘူး ရှင်ဘုရားအဲ့လိုဆိုရှုပ်ကုန်ပြီတပည့်တော်ကဘလို့အားထုတ်ရမှာလို့ဘလို့မှန်မှာလို့လူကိုဖြည့်ရမှာလားစိတ်ကိုဖြည့်ရမှာလားလူကိုမြန်မှာလားစိတ်ကိုမြန်မှာလားတပည့်တော်ကဘလို့ကျင့်ရမှာလို့အဲ့ဒါလေးသာရှင်းရှင်းပြောဖျားအဖြည့်တဲ့သူကဖြည့်ဖြည့်နေမြန်တဲ့သူကမြန်မြန်နေဒီလောက်တောင်ရှိတဲ့သူတွေတခွန်းပဲပြောလိုက်မယ်ပုံမှန်နေပုံမှန်သာနေတရားထိုင်ပြီးမြန်တဲ့သူကလည်းဖြည့်အောင်ကျင့်ရတာမဟုတ်ဖြည့်တဲ့သူကလည်းမြန်အောင်ကြည့်ရတယ်မို့တချို့ဖြည်းဖြည်းနေတဲ့သူကမှတ်ခိုင်းတာကမြန်မှရမယ်လေမမောရောလာလာလာစမြန်နေတာလေအဲ့ဒါလေးလိုက်မှတ်လို့မှတ်လို့ကိုမမိတော့အဲ့တော့နေဟာဆိုဖြစ်ကုန်အဲ့တော့စိတ်ဖြည်းဖြည်းနေတတ်တဲ့သူကလည်းမြန်နဲ့မှတ်ခိုင်းတဲ့ကမ္မထမ်းနဲ့ဆိုရင် तू ကဘာဖြစ်အောင်ကြည့်နေရလားမြန်အောင်ကြည့်နေရအဲ့ဒီမြန်အောင်မှတ်ရမယ်အာယုံကိုမြန်အောင်ကြည့်လိုက်တော့မှမြန်တာအကျင့်ပါတော့မှဟေးတေဟုတ်ပါလားအစဉ်ပြေသွားတာကိုတမာတိရတယ်လေဘာတမာတိမှမဟုတ်ဘူးအဲ့ဒါတော့ကိုအားထုတ်နေတာဒီကိုအားထုတ်နေတာဒီတရားမှတ်နေတာလားစိတ်ကိုဖြည့်အောင်ကျင့်နေတာလားတရားမှတ်နေတာလားစိတ်ကိုမြန်အောင်ကျင့်နေတာလားအဲဒါပဲအဲ့ဒါပဲအဲ့ဒါပဲစဉ်းစားကြည့်ဖြည့်အောင်ကျင့်လို့ဖြည့်သွားရင်နိဗ္ဗာန်ရောက်တာလားလားလားမဆိုင်မြန်အောင်ကျင့်လို့မြန်သွားရင်နိဗ္ဗာန်ရောက်တာလားလားလားမဆိုင်ဖြည့်ဖြည့်လုတ်တက်တဲ့သူကလည်းစီးပွားရေးအောင်မြင်တာပဲမြန်မြန်လုတ်တက်တဲ့သူကလည်းစီးပွားရေးအောင်မြင်တာပဲဖြည့်ဖြည့်နေတတ်တဲ့သူကလည်းနိဗ္ဗာန်ရောက်တာပဲမြန်မြန်နေတတ်တဲ့သူကလည်းနိဗ္ဗာန်ကိုရောက်တာပဲရောက်တာပဲယောဂီတို့ကိုအားထုတ်ခဲ့တဲ့ဤဒီမားတယ်မပြောဘူးเนาะကိုနဲ့ကြိုက်မကြိုက်ပြောတာเนาะကိုနဲ့ကြိုက်မကြိုက်ပြောတာเนาะဘယ်ဤမှာဆရာတော်တန်ခါတော့ဘယ်ဆရာသမားတွေပြောတဲ့ဤကိုမှမားတယ်မပြောတရားလည်းမထိုင်နဲ့မပြောဘူးထိုင်မရက်နဲ့မပြောဘူးရက်ဒါမဲ့ဖြည်းတဲ့သူကဘလို့နေရမှာလဲဖြည်းဖြည်းပဲနေလူလည်းဖြည်းဖြည်းစိတ်လည်းဖြည်းဖြည်းပဲနေမြန်တဲ့သူကဘလို့နေမှာလဲလူလည်းမြန်မြန်စိတ်လည်းမြန်မြန်နေအဲ့ဒီလူမြန်အောင်လို့အတိအကျလှုပ်เสียမလို့တော့ဘူးလူဖြည်းအောင်လို့အတိအကျလှုပ်เสียမလို့တော့ဘူးစိတ်မြန်အောင်လို့လည်းအတိအကျလှုပ်เสียမလို့စိတ်ဖြည်းအောင်လည်းအတိအကျလှုပ်เสียမလို့ဘလို့လူတွေလည်းပုံမှန်နေတဲ့သူတွေကမလို့တော့အဲ့ဒီဘုံမဲတင်းနေတာကိုတရားအထုတ်တယ်ထင်းနေကြတာအဲ့ဒီဘုံမဲမတင်းပါနဲ့ဘယ်ဘုံမဲတင်းရမှာလဲမဲတင်းခြင်းတင်းမဲတင်းဆိုတာစကားလုံးပြောတာတကယ်မဲတင်းစရာမလို့စိတ်ကျင့်ဖို့မဲတင်းရမှာလားတိဖို့မဲတင်းရမှာလားဆိုရင်တိဖို့မဲတင်းရမှာစိတ်အကျင့်ပါပြီးတော့ကျင့်တာနေကြတယ်ဘာအတိမှမပေါ်ရင်တရားရတယ်မခေါ်ဘူးညံပေါ်တယ်မခေါ်ဘူးအဲ့ဒီတိဖို့ကလည်းမဲတင်းလို့ပြောတာမဲတင်းလီလီမတိလီလီပဲမဲတင်းလီလီမတိလေလေပဲ။သွားရင်လာရင်သွားရင်လာရင်လည်းကြည်တိရွက်ကလေးသွားတို့ကြူရသွားတာပဲလေ။လက်တော်လေးသူဟာသူကလောက်ကလောက်မြည်နေတာပဲလေ။အဲ့ဒါကိုကိုကတိရွက်တရွက်ခူးပြီးတော့ချွေချရမှာလား။အဲ့ဒါကိုကိုကလက်ကောက်နှစ်ဖက်ဝတ်ပြီးတော့လက်ကောက်နှစ်ကွင်းဝတ်ပြီးတော့မြည်အောင်လှုပ်ကြည့်ရမှာလား။လာလာမှမဟုတ်ဘူး။လောကကြီးမှာသူဖြစ်နေတာပဲ။အဆင်ပြေတဲ့ကောင်နဲ့အဆင်မပြေတဲ့ကောင်နဲ့ကိုမွေးထားတာဘာလို့လဲ။တတ်နေကြမှာပဲ။အဲ့ဒီအတိမျိုးလေးရစီချင်တာ။တရားထိုင်ရင်လည်းအတိမျိုးအဲ့ဒီအတိမျိုးရစေခြင်းကသိအောင်နေပေါ့တရားရရင်နဲ့ရောတရားသွားရင်နဲ့ရောတရားလျှောင်းရင်နဲ့ရောတရားလမ်းလျှောက်ရင်နဲ့ရောအဲ့ဒီအတိမျိုးလေးရစေခြင်းတာစိတ်အကျင့်မဟုတ်ဘူးတဲ့ဝိပဿနာကစိတ်အတိအကျင့်ပါလာတာမဟုတ်ဘူးဗါလေအတိပါတာစိတ်မှအကျင့်ပါလာတာမဟုတ်ဘူးစိတ်မှအတိပါလာတာအဲ့ဒါဝိပဿနာဒါမျိုးကိုမှတ်နေတာတွေကိုကိုပြန်ကြည့်ပါမှတ်နေကြအတိုင်းမှတ်ပါအဲ့ဒီကြမှာကိုနဲ့သင့်တော်ရင်ဆက်တော့ကိုနဲ့မသင့်တော်ရင်မလုံးနဲ့တမျိုးပြန်ပြင်ပေါ့ဒါကြောင့်မို့ပုံမှန်နေပါတဲ့ပုံမှန်နေပါတဲ့ယောဂီတို့သေချာစဉ်းစားပါအင်္ဂလိပ်လိုပြောရင်ပူရှင်းပါတယ်ကို nature normal ဖြစ်ရတယ်ကို nature က normal ဖြစ်ရတယ်တတ္တဝတိုင်းတတ္တဝတိုင်းဟာသူ့ nature က normal ပဲ normal ဆိုတာပုံမှန်လေabnormal ဆိုတာကပုံမမှန်တာ normal ဆိုတာပုံမှန် abnormal ဆိုတာပုံမမှန်တာပုံမမှန်တာဒီဘာတူလဲဆိုရင်ဥမ္မတက abnormal ကိုအယူလို့ခေါ်တယ်စိတ်ဖောက်ပြန်နေတယ်လို့ခေါ်တယ်တကယ်လို့တရားစခန်းမှာများဖြီးဖြီးနေတဲ့သူကမြန်မြန်ကြည့်နေမြန်မြန်နေတဲ့သူကဖြီးဖြီးကြည့်နေအဲ့ဒါ normal မဟုတ်တော့ဘူးသဘောပေါက်လားမသိဘူးအဖနိုမယ် ပုထုဇဉ်တော့ဥမ္မတကောတဲ့ abnormal အဲ့ဒီလိုကျင့်နေသမျှကာလပတ်လုံးပုထုဇဉ်ဘဝကမလွတ်ပါဘူးပုထုဇဉ်ဘဝကမလွတ်ပါဘူးဒီမှာပုံမှန်နေပါပုံမှန်စားပါတယောက်နဲ့တယောက်စားတာတော့ညာတန်ကညာနဲ့စားမှာပဲဘယ်တန်ကဘယ်နဲ့စားမှာပဲဖြည်းဖြည်းစားတတ်တဲ့သူကဖြည်းဖြည်းစားမှာပဲမြန်မြန်စားတတ်တဲ့သူကမြန်မြန်စားမှာပဲဒါကြောင့်မို့ဒုများယောဂီတွေတရားမရအောင်လို့ဘလို့စားပါလို့မပြောပါဘူးဘလို့လမ်းလျှောက်ပါလို့မပြောပါဘူးဘလို့ထိုင်ပါလို့လည်းမပြောပါဘူးဘလို့လေးပဲပြောစီချင်တာလေတရားရဖို့ကပုံမှန်နေပါတဘောပေါက်ပါတယ်နော်ခဏပြောတာနားလည်လားမသိဘူးဘလို့နေကြမလဲပုံမှန်နေပါကေပုံမှန်နေပါဆိုရင်အိမ်မှာဖះမရှိခိုးလားရှိခိုးလားကေရှိခိုးပြန်တော့မှအိမ်မှာရှိခိုးတဲ့အတိုင်းကေဩဃာဒအဲ့လိုမရသေးပါဘူးအဲ့လိုမရသေးပါဘူးအဲ့လိုမရသေးပါဘူးကိုယ်အိမ်မှာနေတဲ့စိတ်မွေးပြီးတော့ကိုယ်အိမ်ကဖရားကိုတကယ်မြင်ပြီးဖရားတရားတန်ခါကိုကြည်ညိုတဲ့စိတ်နဲ့တကယ်ရှိခိုးပါပထမမိုင်းစရှိခိုးတော့ကတော့တယောက်နှစ်ယောက်ကအဲ့လိုစိတ်ပါတယ်နောက်လူတွေကြတော့သူများဆိုလို့လိုက်ဆိုတာကြီးဖြစ်နေတယ်မဟုတ်ဘူးတော့ဘုန်းကြီးရှိမှဒီเจ้าမှမဟုတ်ဘူးကိုယ်အိမ်မှာကိုတကယ်ဘာဖြစ်တာလဲရှိခိုးတယ်ဖရားတရားတန်ခါကိုကြည်ညိုတဲ့စိတ်အတန်ချင်းမတူဘူးတော့ဖျားစင်ရှိတကယ်ရောက်ပြီကိုဖျားကမှပန်းတွေကလည်းဝေးလို့တောက်တော်ရည်တွေကလည်းကပ်ပြီးမီးတွေကလည်းထုံးပြီးကိုလည်းမျက်နာတွေပါလေသစ်ပြီးအဲအဲ့လိုကိုအာရပါရဖျားကိုတကယ်ယုံကြည်တဲ့စိတ်နဲ့ကဲအာရပါရရှစ်ခိုးပါကဲအင်းဟုတ်ပါတယ်ဟုတ်ပါတယ်ကဲဖျားပင်သိရင်လည်းဖျားပင်ပြီးရှစ်ခိုးအိမ်မာလိုကိုရှစ်ခိုးဟုတ်ပြီနော်ကဲအဲ့ဒီအသံနားထောင်ရင်သိပါတယ်ကဲရှစ်ခိုးပါအိမ်မှာဆရာတော်တန်ခါတော်မရှိတဲ့အတွက်ကတော့ရတော့ဟုတ်တယ်မလားဆူတောင်းတယ်မို့လားငယ်အဲ့ဒါပါဆက်ဆိုလीမရဘူးဆိုခဏနေပါအောင်ခဏနေပါအောင်မဖြစ်သေးပါဘူးဟိုမှာအေးဟိုရှက်တက်မှဆိုလို့ဒါလက်ညှိုးထိုးပြောနေတာဒီဖျားရှိခိုးတာကြီးကိုဒါကြီးကြုံနေတယ်ကဲစိတ်အေးအေးနဲ့ရှိခိုးဖို့ဒါကမျက်နှာကြီးကဘာမဲတင်းနေမှမတူကန်တွက်ကြည့်ပါအောင်အဲ့ဒါရိတ်တာဘာဝပြီးကြာတဲ့သူတွေမဲတင်းနေမျက်နှာကဲဤတို့ရှိခိုးရတော့ကုသိုလ်ကံကံပြန်ဆိုစိတ်အေးလက်အေးနဲ့ဆူတောင်းမှမဲတင်းမနေပါနဲ့အဲ့ဒါမှသဘောကျတာတချို့ဖျားရှိခိုးပြီးဆူတောင်းလေးမရှိတဲ့လူတွေမတောင်းဘူးပေါ့ဟုတ်တယ်မလားသိနေတာပဲမြင်နေတာပဲဒီကနေပြီးတော့ကိုလုံနေကြအတိုင်းလုံပုံမှန်ဖြစ်ဖို့နော်ဟုတ်ပါဗျာအဟံဗန္ဒီနိဗ္ဗာန်အဲ့ဒါဖုန်ကြီးချပေးတာကိုလုံဘယ်ရမှာအိမ်မှာလုံတယ်လို့လုံငါးပါးသီလလား၈ပါးသီလလားအဲ့အခုတော့သင်ပေးလိုက်ပါမယ်၈ပါးသီလဆိုသုံးသချင်းမမီပဲနေမယ်ဟုတ်ပြီနော်ရှင်ဘာသီနာအတူဆောက်တည်တဲ့နီးเนาะအပြည့်အစုံတပားမှကျူလို့မရဘူးเนาะကဲအဲ့ဒါသင်ပေးမယ်လိုက်ဆိုမယ်အဟံဗန္ဒီနိဗ္ဗာန်ပထယိတဝါတိတရဏိနသဟ အထင်ကတမနာကတံဥဘောတထသီလံတမာတိယာမိဩတမာတိယာမိဆိုအလုံးပေါင်းပြီးစောက်တည်လိုက်တာပြောတာနော်ဒုတိယံပိတတိယံပိအဟံဗန္တိနိဗ္ဗာန်ပတ္ထယိတဝါဆိုတတ်ရင်ဆိုမဆိုတတ်ရင်မပါလဲရတယ်နော်အဟံဗန္တိနိဗ္ဗာန
်
ပတ္ထယိတဝ
ါ
တိတရဏီနသဟအထင်ကတမနာကတံဥဘောတထသီလံသမာဓိယာမိကဲဆိုပြပါအောင်ကဲအားလုံးအဲသမာဓိယာမိဓမ္မယာစာမိမဟုတ်သမာဓိယာမိဆိုပြီးရောဟုတ်ပြီနော်တခါတည်းစောက်တည်လိုက်တာမြန်မာလိုပြောမယ်အရှင်ဖယ
ား
ဖယားတပည့်တော်သည
်
နိဗ္ဗာန်ကိုလိုလားတောင်းတပါ၍တကြိမ်နှစ်ကြိမ
်
သုံးကြိမ်မြောက်အောင
်
တရဏဂုံသုံးပါးနှင့်တကဝ
ါ
အင်္ဂါ၈ပါးနှင့်ပြည့်စုံသောဥပုတ်သီလတော်မြတ်ကိုကောင်းစွာဆောက်တည်ပါ၏ကဲဒါပဲဒါပဲအိမ်ကြတော့အိမ်မှာဆောက်တည်တယ်လို့၅ပါးသီလဆိုကိုဆောက်တည်နေကြဆောက်တည်ဒီမှာကတော့တရားစခန်းနဲ့မလို့၈ပါးသီလပေးလိုက်တာဟုတ်ပြီနော်ပြီးတော့ဆိုသေးလားဣဒံမေပုံညာတို့ဘာတို့အမဘန်နေဆိုတာလားဘလို့ဆိုတော့အမဘန်နေအေးကဲဆိုလေးกว่าကိုအမဘန်နေอ๋อพ่อนี่สุไคมาสู่ดาอนันตูแล้วไม่ถูกกูอ่ะกูอะคือเดี๋ยวตื่นไปได้ไอ้ไลท์สู่โบสู่ยังกูใส่ไม่แจ่พูละแจ่ล่ะเอ๊ะอะปุ้มมันน้อดาแจ่ตัวเลยเฮ้อกูอ่ะกูไอ้มากูลงนี่จาลงเดี๋ยวนึกเดี๋ยวไอ้มาลงนี่จาตูล่ะพญาชิกูก็ตูมะล่ะไม่ตูไอ้นี่ไม่ตูดาอีไลท์ลงย่ะดากูก็อะไอ้ใส่ก็แจ่ตัวยออะกูโดรองผิดตัวเลยอูมั้ยดอจายามเนาะเดี๋ยวรู้ยามเนาะกะนี่ပြောดาน้าเล่นล่ะဟုတ်လားပုံမှန်နေပါတဲ့ဗါတဲ့တော့
ပုံမ
ှန်နေပါအေးဖုန်ကြီးဖုန်ကြီးရှိတာပုံမှန်မနေနေမယ်ကိုရကြရင်နော်ပုံမှန်ပါအေးဒါပဲနေတာဖုန်ကြီးရှိလဲနေဖုန်ကြီးရှိတယ်မှာဟန်ဆောင်ပြီးတော့ပုံမှန်မှန်အောင်လာလောက်ပြမနေနဲ့ဟုတ်လားအိမ်မှာနေတယ်လို့ပဲနေဒီမှာသဘောပေါက်လားမသိဘူးဒီကအနည်းအသင့်သင်ပေးလိုက်ရင်လေဟာရိတ်တာကပြန်တဲ့အတိုင်းအိမ်ကြတော့ပြန်မလုပ်ဘူးလားလောက်တာသုံးရက်ပဲခံတယ်တော့မရတော့အဲ့လိုမျိုးတွေကအပားဝရိုးနေအန်တိုးနေပြီနော်ကဲအဲ့ဒါတော့တရားနာနေတဲ့ပရိသတ်အပေါင်းသူတော်ကောင်းတို့ပုံမှန်နေပါတဲ့ပုံမှန်မနေရင် normal လား abnormal ဆိုတာအယူပဲအဲ့ဒါပဲပုထုဇဉ်ကမလွတ်ဘူးဒါကြောင့်မို့ပုံမှန်နေတတ်အောင်ပြောပြခဲ့ပါလေစိတ်မြန်တဲ့လူကမြန်လူမြန်တဲ့လူကမြန်စိတ်ပြေးတဲ့လူကပြေးလူပြေးတဲ့လူကပြေးအဲ့ဒါဘသူဘသူမှအပြစ်မရှိဘူးအကုန်လုံးနိဗ္ဗာန်ရောက်တာကြီးပဲအဲ့နမဟုတ်ဖဲတဲ့ခိုးလူမှန်တဲ့ထင်ပြီးတော့ပုံမှန်ပြက်ပြီးတော့သွားရင်ဒီလိုမှန်တဲ့ထင်ပြီးပုံမှန်ပြက်ပြီးသွားရင်ဒါသမမေးကြည့်ပါဦးမခိုင်တကားရည်အရင်မေးမယ်တရားကရှုပ်လားဘာရှုပ်လဲဘာရည်ရရှုပ်လို့ရှုပ်မှန်းကိုမသိဟုတ်တယ်မလားကဲဒကမနေမေးမယ်ခိုင်တရားဆိုတာရှုပ်လားဘာရည်ရရှုပ်လဲအခုကနေပြောတဲ့တရားကပုံမှန်နေပါဆိုတရားကဘာဖြစ်နေရှင်းနေတာပုံမှန်စားမယ်သွားမယ်နေမယ်ဘာဖြစ်တုံကိုင်းအဲ့ဒါကိုတမျိုးတမိနေခိုင်းရင်မရှုံနဲ့ရှုပ်လားသဘောပေါက်လားကဲအဲ့ဒါကိုသဘောပေါက်နားလေသဖြင့်နိဗ္ဗာန်ရောက်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်တည်းကဲအမြဝေလိုက်ကြရအောင်